Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ30ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတူမီတာ1925/32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုရန်နိုင်နဲ့အတူတင်ပြပေးပါမယ်ရှင်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားမှုမူလအကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့ရောက်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာဝူဟန်မြို့သားငါးစီးတစ်ခုကိုတွားရောက်ခဲ့ပါတယ်။ပြီးခဲ့တဲ့2019ဒီဇင်ဘာလတုန်းကစပီးကူးစက်ပြန့်နှံ့နေတဲ့ဒီဗိုင်းရပ်စ်ပိုးကဝူဟန်မြို့ကပင်လယ်ဇာစီးတစ်ခုနဲ့ဆက်ဆက်နေတာပါ။အစောပိုင်းယောဂကူးစက်သူတွေကိုကုသပေးခဲ့တဲ့ဆေးရုံတွေကအ ਨੇ စုံဆေးရုံတရင်ကိုလည်း WHO ကိုယ်စားလှယ်အဖွဲ့တွားရောက်ခဲ့ပြီးဖြစ်ပါတယ်။ဒီဗိုင်းရပ်စ်ကဘယ်မှာအစပြုခဲ့တဲ့ဘလူတရိတ်ဆန်ကနေစပြီးတော့ကူးစက်တယ်ဆိုတာနဲ့လူတွေကိုဘလူကူးစက်ခဲ့တယ်လဲစတာတွေကိုသိပ္ပံပညာရှင်တွေကစုံစမ်းနေတာဖြစ်ပါတယ်။အခုဆိုရင်တစ်ကမ္ဘာလုံးကိုဗစ် -19 ကူးစက်သူ102သန်းနဲ့သေဆုံးသူက 1.2 သန်းရှိပါတယ်။ကူးစက်မှုနှုန်းဆက်ပြီးတော့မြင့်တက်နေတာကြောင့်တချို့နိုင်ငံတွေမှာအသွားအလာကန့်သတ်မှုတွေကိုပြန်ပြီးတော့ချမှတ်လာပါတယ်။ဥရောပသမ္မတကအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကိုခရီးသွားလာတာနဲ့အဲ့ဒီနိုင်ငံတွေကနေလာရောက်တဲ့သူတွေကိုပြင်သစ်ကတားမြစ်လိုက်ပါတယ်။အခုချမှတ်လိုက်တဲ့စီကံချက်အသေးအရာဥရောပသမ္မတကအဖွဲ့ဝင်နိုင်ငံတွေကခရီးသွားတွေအနေနဲ့လေဒီကနေ့တင်းနေခုနေနေကစပြီးပြင်သစ်ကိုမလာရောက်ခင်မှာကိုရိုနာဗိုင်းရပ်စ်ကင်းစင်ကြောင့်အထောက်အထားပြန်ရမှာဖြစ်ပါတယ်။တကမ္ဘာလုံးကူးစက်မှုနှုန်းအများဆုံးဖြစ်တဲ့အမေရိကန်မှာအခုထိကကွယ်ဆေးတန်း90ဖြန့်ဖြူးပြီးဖြစ်တယ်လို့တန်း30ထိုးနှံပေးပြီးပြီလို့ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနကစနေနေ့ကပြောပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့လောလောဆယ်ပြည်ထောင်နိုင်ငံအလီထားလှုပ်ဆောင်သွားမယ့်ကိစ္စက EU ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်သွားဖို့ဖြစ်တယ်လို့ဗြိတိန် COVID-19 ကာကွယ်ရေးဆိုင်ရာဝန်ကြီးနာဒင်ဇာဟာဝီကဒီကနေ့ Sunday Telegraph သတင်းစာကိုပြောပါရီကာကွယ်ဆေးတင်ပို့ရေးဗြိတိန်နဲ့ဥရောပသမဂ္ဂတို့နှစ်ဖက်အခြေတင်ညှင်းပွားမှုတွေဖြစ်ပွားအပြီးမှာသူကအခုလိုပြောကြားလိုက်တာပါဗြိတိန်အနေနဲ့ EU နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီး EU ကြုံတွေ့နေရတဲ့ကာကွယ်ဆေးဖြန့်ဖြူးထောက်ပံ့ရေးဆိုင်ရာပြဿနာကိုကူညီဖြေရှင်းပေးဖို့ကြိုးစားခဲ့ကြောင်းနဲ့ဆက်လက်ပြီးတော့အကူအညီပေးသွားမှာဖြစ်ကြောင်းလည်းဝန်ကြီးဇာဟာဝီကပြောပါရီတောက်ချနေတုန်းက EU က Brexit သဘောတူညီချက်မှာပါရှိတဲ့အရေးပေါ်ဆိုင်ရာပြဋ္ဌာန်းချက်တစ်ခုကိုကြေညာလိုက်ပြီး COVID-19 ဆေးရီကို EU ပြင်ပတင်ပို့မှုကိုပိတ်ပင်ခဲ့ပါရီပိပင်းမီနိုင်ပိုင်းအကြာမှာပဲကာကွယ်ဆေးပြပတင်ပို့မှုပိတ်ပင်ရမှာဗြိတိန်လက်အောက်ခံမြောက်အိုင်ယာလန်ကိုချွင်းချက်ထားတဲ့ကြေညာချက်အပါအဝင်တခြားကြေညာချက်တွေနဲ့ပြန်လည်အလျှော်ပေးမှုတွေကိုလှုံ့ဆော်ခဲ့ပါတယ်ရှင်။ Vietnam Communist Party ကအသက်86နှစ်အရွယ် Nguyen Phu Thong ကိုအာနာယပါတီအကြီးအကဲဖြစ်တနင်္ဂနွေနေ့ကပြန်ပြီးတော့ရွေးချယ်ခန့်အပ်လိုက်ပါတယ်။ဒါဟာ9နှစ်သက်တမ်းရှိတဲ့ပါတီအကြီးအကဲရာဒူးအတွက်ရှာရှာပါပါသုံးကြိမ်ဆက်တိုက်ခန့်အပ်ခံရတာလည်းဖြစ်ပါတယ်။2016ခုနှစ်ပါတီညီလာခံကျင်းပတုန်းကတော့သုံးကအာနာလွန်ဆွဲပွဲနဲ့ရင်ဆိုင်ခဲ့ရပြီးမဲ့ပြီးခဲ့တဲ့9နှစ်သက်တမ်းကာလတွေအာဂရီလိုက်စားမှုတွေကိုပြင်းပြင်းထန်ထန်နှိမ်နင်းခဲ့ပြီးတဲ့နောက်မှာအခုလိုပြန်ပြီးတော့ရွေးချယ်ခန့်ခဲ့ရတာပါ။ဗီယက်နမ်နိုင်ငံကိုခေါင်းဆောင်ဦးရှောင်မရှိဘဲနဲ့တောက်တိုင်လေးခုဖြစ်တဲ့ Communist Party သမရဝန်ကြီးချုပ်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတို့ကဦးဆောင်အုပ်ချုပ်တာဖြစ်ပါတယ်။ Communist Party ကဩစာအာဏာအကြီးဆုံးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဗီယက်နမ်နိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုအသစ်တွေလည်းဖြစ်ပွားခဲ့ပါတယ်။နိုင်ငံတောင်ပိုင်းစီးပွားရေးအခြေအချာကြားရဲဟိုချီမင်းမြို့နဲ့မြို့တော်ဟနွိုင်းအပါအဝင်အနည်းဆုံးမြို့ရှင်းမြို့မှာလူအနည်းဆုံး221ယောက်ကူးစက်ခံခဲ့ရပါတယ်။ဒါကြောင့်ပါတီညီလာခံကိုစီစဉ်ထားတာထက်တည်းဆော့ပြီးတော့ရက်ဆိုင်မယ်လို့နိုင်ငံပိုင်းသတင်းဌာနကကြေညာခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာ COVID-19 ကူးစက်ခံရသူ1981ယောက်နဲ့သေဆုံးသူက35ယောက်ရှိပါတယ်ရှင်။ဖိလစ်ပိုင်မှာနိုင်ငံသားအတော်များများကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးအောင်အပြင်းထန်နားချစည်းရုံးနေရပြီးကာကွယ်ဆေးထိုးတဲ့လုပ်ငန်းအောင်မြင်အောင်ကူညီဖို့ကက်သလစ်ဘုန်းတော်ကြီးတွေကမ်းလှမ်းတာကိုကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကကြိုဆိုလိုက်ပါတယ်။ဖျားเจ้าတွေကိုကာကွယ်ဆေးထိုးတဲ့နေရာဖြစ်သုံးနိုင်ဖို့ဖိလစ်ပိုင်နိုင်ငံရဲ့ကက်သလစ်ဘုန်းတော်ကြီးများညီလာခံ CBCP ကကမ်းလှမ်းလိုက်တာပါ။ကာကွယ်ဆေးအပေါ်မှာအများပြည်သူယုံကြည်မှုရအောင်ကူညီတဲ့အနေနဲ့ ဖုန်းတော်ကြီးတွေကိုလူအများမြင်ကွင်းမှာကာကွယ်ဆေးထိုးပေးဖို့ဆန္ဒရှိတယ်လို့လည်းကန့်လန့်ထားပါတယ်ဖိလစ်ပိုင်နိုင်ငံအတွင်းပြည်သူတွေကိုကာကွယ်ဆေးထိုးဖို့နားချတိုက်တွန်းနေရတာဟာခက်ခဲလှုပ်ဆောင်နေရတယ်ဆိုတာကိုကျန်းမာရေးဝန်ကြီးဌာနကဝန်ခံပြောဆိုပါတယ်ကျန်းမာရေးဆောင်ရှားမှုအားနည်းပြီးတော့ကျုံးပေါင်း 2,000 လောက်မှနေထိုင်တဲ့ဒေသခံတွေစီကာကွယ်ဆေးထောက်ပံ့ပို့ဆောင်ရေးလည်းအခက်အခဲတွေရှိနေပါတယ်ဖိလစ်ပိုင်နိုင်ငံဟာရှေ့လမှာကာကွယ်ဆေးထိုးတာတွေကိုစပြီးတော့လှုပ်ဆောင်မှုရည်ရွယ်ထားပါတယ်ဒေသရင်းမှာဒုတိယအဆိုးဆုံးယောဂကူးစက်တဲ့နိုင်ငံဖြစ်ပြီးလူပေါင်း 9,000 လောက်ယောဂကူးစက်နေပြီးတော့ 1,000 ကျော်သေဆုံးခဲ့ပြီလည်းဖြစ်ပါရဲ့ရှင်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ရုရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်လနီကိုထောက်ခံတဲ့ဆန္ဒပြတဲ့သူ900ထပ်မင်းတွေကိုရဲတပ်ဖွဲ့ကဒီနေ့မှဖမ်းဆီးလိုက်ပါတယ်။ဆန္ဒပြတဲ့သူတွေဟာဒီနေ့မှဒုတိယပတ်မြောက်အဖြစ်နဲ့စပြီးတော့လမ်းပေါ်ထွက်ဆန္ဒပြလာနေကြတာကြောင့်အခုလိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ရုရှားနိုင်ငံရှေ့ပိုင်းကဗလာဒီဗော့စတောက်မြို့အပါအဝင်ဆိုင်ဘေးရီးယားဒေသမှာလည်းဆန္ဒပြတဲ့သူတွေဟာဖမ်းဆီးတာတွေတရားစွဲတာတွေကိုအာခံပြီးတော့ပထမဆုံးအကြိမ်ဖြစ်တဲ့ဆန္ဒပြခဲ့ကြပါတယ်။နဗယ်နီကိုလာမဲ့အင်္ဂါနေ့မှာတရားရုံးထုတ်စစ်ဆီးတာတွေလုပ်မှာဖြစ်ပြီးတော့ထောက်ခံသူတွေကတော့နိုင်ငံတော်မှာဆန္ဒပြဖို့ထပ်ပြီးတော့တောင်းဆိုထားပါတယ်။မော်စကိုမြို့မှာလုပ်မဲ့ဆန္ဒပြပွဲတွေမတိုင်ခင်မှာလည်းလူ150ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒါပြင်မော်စကိုရဲတပ်ဖွဲ့ကဗူရာယုံ9ခုကိုပိတ်လိုက်တယ်လို့ကြေညာလိုက်ပြီးလူတွေကိုလာတဲ့သူတွေကိုလည်းကန့်သက်တားဆီးတာတွေလုပ်လာနေပါတယ်။ဒါပြင်မြို့လေကောင်မှာရှိတဲ့အချို့စားသောက်ဆိုင်တွေနဲ့ဈေးဆိုင်တွေကိုလည်းပိတ်ဖို့အမိန့်ထုတ်ထားပြီးတော့မီဘော်ကနေပြေးဆွဲနေတဲ့ဘတ်စကားတွေနဲ့တည်ယူပို့ဆောင်ရေးရင်တွေကိုလမ်းကြောင်းပြောင်းတာတွေလှုပ်လာနေပါတယ်။ရုရှားတိုက်ခိုက်ခေါင်းဆောင်နဗယ်လနီဟာပြီးခဲ့တဲ့ဇန်နဝါရီလလည်းကရုရှားနိုင်ငံကိုပြန်ရောက်ပြီးပြီးချင်းမှာပဲလေးစိတ်မှာချက်ချင်းအဖမ်းခံခဲ့ရတာပါ။သူဟာပြီးခဲ့တဲ့ဩဂတ်လကဆိုင်ဘီးရီးယားဒေသမှာခီးသွားနေတော့အစိတ်ခတ်တိုက်ခိုက်တာခံခဲ့ရတာဖြစ်ပြီးတော့ဂျာမနီနိုင်ငံမှာ9လလောက်သွားပြီးတော့ဆေးကုသမှုခံခဲ့ရတာပါ။နဗယ်လနီကိုဖမ်းဆီးတာနဲ့ဆန္ဒပြတဲ့သူရာပေါင်းများစွာကိုပြီးခဲ့တဲ့ဘက်ကဖမ်းဆီးတာရင်းနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးတော့ချက်ချင်းပြန်လွတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုအထက်လွှတ်တော်မှဒုတိယအကြိမ်တရားစွဲဆိုမှုတွေမလုပ်ခင်သတင်းပတ်တစ်ပတ်ကျော်လှူမှာပဲသမ္မတကိုအခုခံကာကွယ်ပေးမဲ့ရှေ့နေဖွဲ့ထဲမှာရှေ့နေတယောက်မှမရှိတော့ပဲဖြစ်နေပါတယ်။တောင်ကရိုင်းနားပြည်နယ်ကထင်ရှားတဲ့ရှေ့နေမြောက်ဖြစ်တဲ့ Bush Power နဲ့ Debra Barbier တို့ဟာထရမ့်ရဲ့ရှိနေအဖွဲ့ကိုဥဆောင်ဖို့မျှော်လင့်ထားပေမဲ့အခုခါမှာတော့နှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲလိုက်ကြပြီလို့ American Media တွေကစနေနေ့မှာဖော်ပြလိုက်ပါတယ်။ဒါပြန် CNN သတင်းဌာနကပထမဆုံးထုတ်ပြန်လိုက်တဲ့သတင်းတဲမှာတော့သမ္မတထရမ့်နဲ့အတူအလုပ်လုပ်နေတဲ့နောက်ထပ်ရှိနေ၃ယောက်ဟာလည်းရှိနေအဖွဲ့တွေကနေထွက်သွားပြီဖြစ်တယ်လို့ပြောပါတယ်။သမ္မတထရမ့်နဲ့သူ့ရဲ့ရှိနေတွေဟာ February 9ရက်နေ့မှာအထက်လွှတ်တော်မှစတင်ကြားနာမဲ့တရားစွဲဆိုမှုနဲ့ပတ်သက်ပြီးတရားဥပဒေကြောင်းအရဘလို့လမ်းကြောင်းနဲ့ခုခံချေပမယ်ဆိုတာနဲ့ပတ်သက်ပြီးသဘောမတူကြတာကြောင့်အခုလိုနှုတ်ထွက်သွားကြတာဖြစ်တယ်လို့သတင်းတွေမှာရေးပါတယ်။သမ္မတထရမ့်ကိုထောက်ခံသူတွေကပြီးခဲ့တဲ့ဇန်နဝါရီ6ရက်နေ့ကလွှတ်တော်ကိုဝင်ရောက်စီးနှင်းမှုနဲ့ပတ်သက်ပြီးသမ္မတထရမ့်ဟာအဲ့ဒီလူတွေကိုစူပူအောင်ကြွလာအောင်ပုံကန်ထားကြမှုဖြစ်အောင်လုံ့စော်တဲ့စွဲချက်တွေနဲ့တရားစွဲခံထားတာဖြစ်ပါတယ်။သမ္မတထရမ့်ကတော့သူ့ဘော်စွဲထားတဲ့စွဲချက်တွေအစားရွေးကောက်ပွဲမှာမဲမသမားမှုတွေရှိတယ်ဆိုတာကိုအဓိကထားပြီးတော့ရှောက်လဲတင်ပြသွားကြနေတာဖြစ်ပါတယ်။သမ္မတထရမ့်မှာအမေရိကန်သမိုင်းမှာတော့လွှတ်တော်မှာဒုတိယအကြိမ်တရားစွဲခံရတဲ့ပထမဆုံးသမ္မတဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာတော့တတိယအကြိမ်ပြည်သူ့လွှတ်တော်အစည်းအဝေးကိုမနေ့ဖြစ်မှာစတင်မှာဖြစ်ပြီးပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုရွေးချယ်တင်မြှောက်သွားမှာဖြစ်ပါတယ်။တတိယအကြိမ်ပြည်သူ့လွှတ်တော်ရဲ့ပထမပုံမှန်အစည်းအဝေးကိုမူလကသတ်မှတ်ထားတဲ့အတိုင်းမနေ့ဖြစ် February 1ရက်နေ့မနေ့10နိုင်မှာစတင်သွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကဒီနေ့မှာထုတ်ပြန်ထားပါတယ်ဒီလွှတ်တော်ကိုတော့ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲရလဒီအတိုင်းခေါ်ယူလိုက်တာပါပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးအခုလက်လောနေပြီးတော့အပါအဝင်ရန်ကုန်နဲ့မန္တလေးစတဲ့မြို့တွေမှာရွေးကောက်ပွဲပေါ်မှာမချေနှက်တဲ့ဆန္ဒပြပွဲတချို့ဖြစ်ပေါ်နေပြီးတော့ဆိုးရနဲ့တက်ထိပ်ပိုင်းခေါင်းဆောင်တွေကြားတင်းမာမှုတွေရှိနေတာကြောင့်တက်ကနေအာဏာသိမ်းယူမှုတွေဖြစ်လာနိုင်တယ်ဆိုတဲ့ဆိုးရိမ်မှုတွေလည်းရှိနေပါတယ်ပ ီးခဲ့တဲ့ရွေးကောက်ပွဲမှာမဲအပြတ်သတ်နဲ့နိုင်ရခဲ့တဲ့လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတော့လွတ်တော်စည်းဝေးတွေကိုပုံမှန်တိုင်းဆက်လုပ်သွားမှာဖြစ်လို့အစိုးရဖွဲ့ဖို့အတွက်လည်းပြင်ဆင်နေတယ်လို့ပါတီပြောခွင့်ရဒေါက်တာမျိုးညွန့်က VOA ကိုပြီးခဲ့တဲ့ရက်မှာပြောပါတယ်ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာတော့ NLD ပါတီကပြည်သူ့လွတ်တော်မှာအမတ်နေရာ958နေရာနဲ့မျိုးသားလွတ်တော်မှာ138နေရာအနိုင်ရခဲ့တာပါအဓိကအတိုက်ခံပါတီကြီးဖြစ်တဲ့ကြမ်းခိုင်ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်မှာ26နေရာမျိုးသားလွတ်တော်မှာ9နေရာချန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်မှာ73နေရာနဲ့မျိုးသားလွတ်တော်မှာ1နေရာရခဲ့ပြီးတော့ဂျန်တဲ့နေရာတွေကိုတော့တခြားတိုင်းသားပါတီတွေကအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာအိန္ဒိယနိုင်ငံညူဒေလီမြို့မှာဆန္ဒပြခဲ့တဲ့သူတွေက Redford အနီးအောင်ခံတပ်ကိုဝင်ရောက်စီးနှင်ခဲ့တာဟာနိုင်ငံကိုစော်ကားလိုက်တာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ် Narendra Modi ကဒီနေ့မှပြောလိုက်ပါတယ်ဒါဟာလနဲ့ချီဖြစ်နေတဲ့လယ်သမားတွေရဲ့ဆန္ဒပြမှုနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်မိုဒီကပထမဆုံးပြောလိုက်တာပါမြန်မာဆိုင်ပြည်ဥရီတက်ဟာလယ်သမားတွေထက်ပုဂ္ဂလိကဝယ်ယူသူတွေအတွက်ကိုပဲအကျိုးအမြတ်ဖြစ်စေတယ်ဆိုပြီးလယ်သမားတွေဘက်ကညူလီလီမျိုးအပြင်ဘက်မှာဆန္ဒပြနေတာဟာနှစ်လကျော်လာခဲ့ပြီဖြစ်ပြီးတော့ပြီးခဲ့တဲ့ဘက်ကတော့အကြမ်းဖက်တဲ့အထိဖြစ်ခဲ့ပါတယ်အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့အင်္ဂါနေ့ကကြာရောက်ခဲ့တဲ့ Republic Day လို့ခေါ်တဲ့အိန္ဒိယနိုင်ငံရဲ့ဖွဲ့စည်းပုံစတင်အတည်ပြုတဲ့နေ့အခမ်းအနားတွင်လယ်ထွန်ဇက်တွေနဲ့စီတန်းလှည့်လည်တာမှာတချို့ဆန္ဒပြတဲ့သူတွေကမူလကလေးကကြိုတင်သဘောတူထားတဲ့လမ်းကြောင်းကနေပြောင်းပြီးမောင်းခဲ့တာကြောင့်ရဲတွေနဲ့ထိတိုက်တွေ့ပြီးတော့ Redford ခံတကြီးတဲ့ကိုချိုးဖောက်ဝင်ရောက်သွားခဲ့တာပါဒီအကြမ်းဖက်မှုတွေမှာတယောက်ထိပြီးတော့အတော်များများထဏ်ရသွားခဲ့ပါတယ်ဇန်နဝါရီ26ရက်နေ့ကဒေလီမြို့မှာဖြစ်ခဲ့တဲ့ဖြစ်ရပ်ကအိန္ဒိယနိုင်ငံတော်ရဲ့အလံကိုစော်ကားတိုက်ခိုက်လိုက်တာဖြစ်ပြီးတော့အိန္ဒိယနိုင်ငံအတွက်တော့ဝမ်းနည်းစရာကောင်းတယ်လို့ဝန်ကြီးချုပ်မိုဒီကဒီနေ့ရေဒီယိုကနေပြောပါတယ်လက်သမားကောင်းဆောင်တွေကတော့ဒီအကြမ်းဖက်မှုဟာစီတန်းလက်လေပွဲမှာပါဝင်တဲ့သူတချို့ကြောင့်ဖြစ်တာဖြစ်ပြီးတော့သူတို့မှတာဝန်မရှိဘူးလို့ပြောပါတယ်ခင်ဗျာဒီမြန်မာပိုင်းကနေတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးရမှာဖြစ်ပါတယ်ခင်ဗျာ
။2020ရွေးကောက်ပွဲရလဒ်အရာခေါ်ယူတဲ့တတိယကြိမ်ပြည်သူ့လွှတ်တော်မနက်ဖြန်မှစကျင်းပါတော့မှာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသစ်တင်မြောက်ခြင်းနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကတိသစ္စာခံယူကြမယ်။ပြည်သူ့လွှတ်တော်ကျင်းပနိုင်ရေးကိုတော့ COVID-19 စီကံချက်တွေနဲ့အညီပြင်ဆင်နေကြတာဖြစ်ပါတယ်။ကျွန်မဆုမွန်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကနေပြည်သူအများရဲ့မဲဆန္ဒနဲ့ရွေးကောက်တင်မြောက်ခံလိုက်ရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်စုစုပေါင်း315ဦးမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်258နေရာရရှိပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်26နေရာရရှိပါတယ်။ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD က73နေရာရခိုင်မျိုးသားပါတီ AMP က၄နေရာစသဖြင့်အတီးတီးပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအဖြစ်ရွေးချယ်ခံခဲ့ရတာပါ။2021ခုနှစ်ဖေဖော်ဝါရီလ၁ရက်နေ့တနင်္လာနေ့မှာတော့လွှတ်တော်အတီးတီးနဲ့မှပြည်သူ့လွှတ်တော်ကိုပထမဆုံးခေါ်ယူကျင်းပတာဖြစ်ပါတယ်။မနက်၁၀နာရီကနေစကျင်းပမယ့်တတိယအကြိမ်ပြည်သူ့လွှတ်တော်ပထမပုံမှန်အစည်းအဝေးမှာတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေကိုရွေးချယ်တင်မြောက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်သစ်တွေလွှတ်တော်ရှေ့မောက်ဂရီတစ္ဆာပြုကြမှာဖြစ်ပါတယ်။ရန်ကုန်တိုင်းတင်ကန်းညို့မြို့နယ်မဲဆန္ဒနယ်ကရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်စွာဦးကမနက်ဖြန်ပြည်သူ့လွှတ်တော်ကျင်းပမယ့်အစီအစဉ်တွေကို VOA ကိုပြောပြပါတယ်
။ကျွန်တော်မနက်ဖြန်ဒါလွှတ်တော်စတက်မှာပေါ့နော်။ဖြစ်ကျင်ထားတဲ့အတိုင်းကျွန်တော်ရဲ့ဒီရှင်တန်းနဲ့အတူဒါပြည်သူ့လွှတ်တော်သွားမှာပေါ့နော်။ 9:45 လောက်မှာကျွန်တော်တရားယူတာချက်ဖို့တော့ကျွန်တော်တို့ပြင်ထားပါတယ်။ဒီအစီအစဉ်အတိုင်းပဲကျွန်တော်ဆက်လက်ပြီးတော့ကျင်းပမှာပေါ့နော်။ဒီတော့ဥပဒေတူဥပဒေကြီးချင်တယ်ဆိုတော့အဲ့လိုလေကျွန်တော်တင်လေစိတ်လှုပ်ရှားတာပေါ့နော်ပထမဆုံးဒါကိုယ့်ရဲ့ဒီအတွေ့အကြုံတစ်ခုကိုရမယ်ဆိုတဲ့အတွက်1 and 1တာပဲပေါ့လေမကြခင်တော့ကာလာမှာသူကဖွဲ့တဲ့ခါမှာလေဟိုပါဝင်ခွင့်ရမယ်ဆိုတဲ့အင်တာမဟိုဝါနာကူကြီးတယ်ပေါ့နော်ဒါကြောင့်ဒီအဖွဲ့တူရဲ့ဒီတော့ဝဲချင်တာကလည်းပါတဲ့အတိုင်းကနဒီဒီကိုကျွန်တော်အနေနဲ့အထင်တိုင်းဆုံးစိုးစားဆောင်ရွက်သွားဖို့တော့အချိန်ရှိပါတယ်ခင်ဗ
ျ။နိုင်ငံမှာ COVID-19 ကပ်ရောဂါဖြစ်ပွားနေစေကာလဖြစ်တာမို့ကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 ကူးစက်ပြန့်ပွားမှုကာကွယ်ရေးစီမံစည်းကမ်းချက်တွေနဲ့အညီလွှတ်တော်ကိုကျင်းပမှာဖြစ်ပါတယ်။တက်ရောက်မဲ့လွှတ်တော်ကိုယ်စားလှယ်တိုင်းတက်မတော်သားကိုယ်စားလှယ်တွေအပါအဝင်ကိုဗစ်ပိုးရှိမရှိနှစ်ကြိမ်ဆစ်ပြီးတော့ COVID-19 ကာကွယ်ဆေးတွေကိုလည်းထိုးနှံပေးထားတယ်လို့ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်စွာဦးကပြောပြပါတယ်
။ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်မြန်မာလွှတ်တော်ကိုယ်စားလှယ်တောင်းဒီတက်မတော်တာတော်ကိုယ်စားလှယ်အားလုံးကိုအကျဉ်းဆစ်ပြီးတော့ negative ဖြစ်တယ်ပြီးတော့မှကျွန်တော်တို့ကာကွယ်ဆေးကိုပထမဆုံးအကျဉ်းထိုးတယ် နောက်တစ်ကြိမ်တော့ကျွန်တော်ဖေဖော်ဝါရီလကုန်ဝင်ကျင်တော့မှကျွန်တော်နောက်တစ်ကြိမ်ထိုးကြမှာပေါ့လေဒါလိုတော်တော်ကိုယ်စားလှယ်တွေကိုဟိုကျန်းမာရေးညွှန်အောင်တော့ဒါတိုင်းတော့သူချေပြန်ထားတယ်ပေါ့လေဟိုဒီ social distancing ပေါ့လေခက်ခက်ခွာနေလို့ရအောင်ကျွန်တော်သပွဲဝိုင်းညာသာတော်လေးကိုတခြားလေးအဲ့ဒီကစီစဉ်လာတာဖြစ်ရတယ်ဒီကျွန်တော်တို့လည်း mask တွေ face shield တွေတခြားပေးထားပြီးတော့အပြည့်စုံတက်ဖို့ပေါ့နော်အဲ့ဒီစီစဉ်ထားတယ်နောက်တစ်ခုကတော့တော်ခမ်းမရလဲကြီးကြီးတော်ကြောင့်မလို့ဒီ social distancing နဲ့ကောင်းကောင်းစီစဉ်ထားတယ်တို့လည်းပြောနေရစီစပါတယ်ဘာလို့ဒီစဉ်ဒီကျန်းမာရေးအားလုံးဘာသာကပြီးတော့တန်ရှင်တန်ရှင်တွေဒီကိုကျင်းပမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ဗျဟုတ်ကဲ့ပါ
အခုလိုနေပြည်တော်မှာလွှတ်တော်တွေကျင်းပဖို့စီစဉ်နေချိန်မှာပဲ2020ရွေးကောက်ပွဲရလဒ်အဖြစ်နဲ့ပတ်သက်လို့ကျင်းတဲ့လက်ခံနိုင်ခြင်းမရှိတာကြောင့်ဆိုပြီးဒီကနေ့စနေနေ့အထိရန်ကုန်မြို့ရွှေတကုံစည်တီတော်အနီးမှာတက်မတော်ထောက်ခံသူတွေစုဝေးဆန္ဒပြခဲ့ကြပါတယ်အဓိကတိုက်ခံပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတချို့နဲ့တက်မတော်ဘက်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုမဲရလဒ်အဖြစ်နဲ့မဲဆင်းနေပြန်တိုက်ပြီးစစ်ဆေးဖြေရှင်းပေးဖို့တောင်းဆိုနေပါတယ်ဒီအတွက်အခုလွှတ်တော်အစ်စ်မခေါ်ခင်မှာလွှတ်တော်ဟောင်းခေါ်ပြီးတော့အထူးစည်းဝေးကျင်းပဖို့လည်းတောင်းဆိုခဲ့ကြပါတယ်ဒါပေမဲ့လည်းဥပဒေအရဆိုရင်လွှတ်တော်ဟောင်းကဒီကနေ့ဆိုရင်ပြက်ပြဲသွားပြီဖြစ်ပြီးနောက်ဆုံး2020ရွေးကောက်ပွဲရလဒ်အရလွှတ်တော်အစ်စ်ကိုပဲခေါ်ယူရမှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲတက်မတော်ဘက်ကအာဏာသိမ်းနိုင်ခြင်းရှိတယ်ဆိုတဲ့ခံမှန်းချက်တွေကြောင့်ဒီတတိယကြိမ်လွှတ်တော်ခေါ်ယူမှုကိုထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိနေတာဖြစ်ပါတယ်ရှင်ကျွန်မစုမောမှာ
VOA American အသံရအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမထော်ပါ American နိုင်ငံကစိုက်ပျိုးရေးလုပ်သားတွေထဲမှာ California ပြည်နယ် Riverside County နယ်မြေကရွှေ့ပြောင်းလုပ်သားတွေကပထမဆုံး COVID ကာကွယ်ဆေးထိုးနိုင်ခွင့်ရသူတွေဖြစ်ပါတယ် VOA သတင်းတောင်မာရီယာမာဂျီယာလိုသတင်းပို့ထားတာကိုပြောပြပါမယ် California ပြည်နယ် Tudor Ranch စိုက်ပျိုးရေးခြံကလုပ်သားတွေကအသီးနှံတွေစကူးနေတာကနေပထမဆုံးအကြိမ်ကာကွယ်ဆေးထိုးကြဖို့ခေတ္တနာခွင့်ရကြပါတယ်စပီရီလူသားတွေတန်းတန်းမာမာရှိဖို့အရေးကအမေရိကန်ပြည်ထောင်စုအတွက်သိက္ခာအရေးကြီးတယ်လို့ကျူရစိုက်ပျိုးရေးခြံရံအမှုဆောင်ဒါရိုက်တာဂျော့ချ်ဂျူဒါကပြောပါတယ
် I think it's evident
you look at ရေခဲ့တာကိုဖွင့်ကြည့်လိုက်ကုန်းလုံးကန်းတွေကိုသွားကြည့်လိုက်လူတိုင်းအစားအစာလိုအပ်ပါတယ်အစားအသောက်တွေဘယ်ကလာသလဲဒီစိုက်ပျိုးမွေးမြူရေးခြံကပဲလာတာလေ
Riverside County နယ်မြေကကျမ်းမာရေးအရာရှိကီမာလီဆူရဝတ်တာရီကလည်းဂျော့ချ်ဒူဒေါ့နဲ့တသဘောတည်းရှိပါတယ
် We know that this is an essential workforce.
ရေတော့သူတွေကမရှိမဖြစ်လိုအပ်တဲ့လုံသားအင်အားစုတနိုင်ငံလုံးတဲ့အစားအစာတွေမပြတ်ထောက်ပံ့ပေးနိုင်လို့ဆိုရင်သူတို့ကအသိကိုအရေးကြီးပါတယ
်ဒါပေမဲ့ကာကွယ်ဆေးထိုးရင်လူကိုတခုခုထိခိုက်မယ်ဆိုတဲ့အမြင်ကိုပပြအောင်လုပ်ဖို့ကလည်းကာကွယ်ဆေးထိုးနိုင်ရေးအစီအစဉ်မှာအရေးကြီးလာပါတယ်အလုသမာခွင့်ရေးလှုပ်ရှားမှုအဖွဲ့က Luz Galagos ကအခုလိုပြောပါတယ
် And we knew as an organization
ကာကွယ်ဆေးပေါ်မှာဒီလိုအထင်မြင်တွေရှိတာကြောင့်ကျမတို့လူမှုအဖွဲ့အစည်းတွေမှာကာကွယ်ဆေးထိုးနိုင်ပေးဖို့ခက်ခဲနေဆိုတာကိုအရင်ကတည်းကသိနေခဲ့ပါတယ်ဒါကြောင့်၃လလောက်ကလေးကခြံတွေထဲဆင်းပြီးတော့ပညာပေးလုပ်ငန်းတွေစလုပ်ပြီးကာကွယ်ဆေးအကြောင်းရှင်းပြခဲ့ရပါတယ်
စပီယေသမားကြီး SK Hernandez ကတော့သူ့အသက်နဲ့ကြမ်းမာရေးကလူတွေအတွက်ဒီလောက်ရေးကြီးလိမ့်မယ်လို့ထင်မှားခဲ့ဘူးလို့ပြောပါတယ
် Something like that you know like somebody care
သူကကျွန်တော်တို့ကို view ဆိုင်မှာလဲလို့ခံနေပြီလေဒါကတော့ငါတို့စပီယေလို့သမားတွေ view ဆိုင်မဲ့သူတွေရှိမှန်းသိလာရလို့သိကောင်းပါတယ်
စပီယေသမားကြီး Hernandez ကကာကွယ်ဆေးထိုးရလို့ပြောနေသူလည်းဖြစ်ပါတယ
် Fantastic you know some people give free
ကာကွယ်ဆေးထိုးရမှာတချို့ကြောက်ရင်ကြောက်လိမ့်မယ်ကျွန်တော်ကတော့မကြောက်ဘူး Okay
I'm okay
ပြည်ရဲ့အပတ်ကပဲ California ပြည်နယ်မှာ COVID-19 ကူးစက်တယ်လို့အတည်ပြုထားသူပေါင်းသုံးသပ်သမတန်းကျော်သွားခဲ့ပါတယ်ဒီဆုံးသူကလည်း 4,000 နီးပါးရှိတယ်လို့ပြည်နယ်ကျန်းမာရေးစီးရင်တွေရသိရပါတယ်ခင်ဗျကျွန်တော်ရဲမတော်မှာ
ဗီအိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ညပါရှင်ဒီကနေ့ကျမတို့ Skype ကနေပြီးတော့ဆက်သွယ်မေးမြန်းမယ့်သူကတော့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့တွဲဖက်အတွေ့အမှုကိုဘိုကြီးပဲဖြစ်ပါတယ်ရှင်အခုဒီ American လွှတ်တော်ကနေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသူတို့တွေမှတ်တမ်းတင်ပြုစုထားတဲ့အစီရင်ခံစာကိုဟိုထုတ်ပြန်ပြီးတော့နိုင်ငံရေးအကျဉ်းသားတွေကိစ္စဟာ American နဲ့မြန်မာအပေါ်မှာချမှတ်မဲ့ဒီမူဝါဒအပေါ်မှာလည်းဘလို့တက်ရောက်မှုတွေရှိမလဲဆိုတဲ့အပိုင်းကိုကျမတို့မေးမြန်းမှာဖြစ်ပါတယ်ရှင်မင်္ဂလာပါကိုကိုကြီ
းဟုတ်ကဲ့မင်္ဂလာပါဗျာ
အမေရိကန်လွှတ်တော်သုတေသနဌာနဘက်ကနေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရှိနေတဲ့ကိစ္စပေါ်မှာသူတို့ထောက်ပြထားတယ်ပေါ့နော်။ဒါကိုပိုကြီးတို့ရဲ့ထုတ်ပြန်တဲ့ဒီမှတ်တမ်းတွေအစီရင်ခံစာတွေကိုလည်းသူတို့ကကိုးကားထားပါတယ်။ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ကိုပိုကြီးတို့သုံးသက်ချက်ဘယ်လိုရှိပါလဲရှင
်။အမေရိကန်နိုင်ငံရဲ့ဒီနိုင်ငံရေးပေါ်စီပါနိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကလည်းဒီလိုလေးကိုအရေးကြီးအဖြစ်နဲ့သတ်မှတ်ထားတဲ့ထက်ပါပါပါတယ်။ဒါလိုတချို့ကိစ္စတွေမှာတော့အမေရိကန်နိုင်ငံရဲ့နိုင်ငံရေးအခြေအနေကိုပုံတည်ပြီးတော့ဒီပုံမှာအတက်အကျတော့ရှိနိုင်တယ်။ဒါပေမဲ့သူတို့တွေကဒီနိုင်ငံရေးအကျဉ်းသားကိစ္စကိုဆက်ပြီးတော့စိတ်ဝင်စားနေသေးတယ်ဆိုတော့ကိုပြတ်သားရရောက်တယ်။အထူးသဖြင့်တော့ဒီလိုဟိုအစီရင်ခံစာရေးတယ်ဆိုတော့ကရေးတဲ့သူကဒီကွန်ဂရက်ကိုအစီရင်ခံစာတင်ရတာပေါ့။ဒီ report ပေါ်မှာအခြေခြေပြီးတော့ကွန်ဂရက်ကလည်းဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနောက်တော့မြန်မာနိုင်ငံနိုင်ငံရေးဖြစ်စဉ်တိုးတက်မှုအနေအထားတွေဒါတွေကိုသူတို့သုံးသပ်ပြီးတော့လာမယ့်အမေရိကန်ရဲ့နိုင်ငံသားရေးရဲ့ဘူဝါဒတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ဆံမလဲ။နောက်ပြီးတဲ့အခါကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဂျင်းနေမြုပ်နယ်မှုတွေလာတဲ့အခါမှာအတိုးလျှော့တွေဘယ်လိုလုပ်လဲပေါ့။ဒီလိုပုံစံမျိုးတွေစဉ်းစားလေ့ရှိပါတယ်။နောက်တစ်ခုကအမေရိကန်နိုင်ငံကဒီနိုင်ငံရေးအကျဉ်းသားလုပ်ငန်းရေးကိစ္စဆိုတော့အခုမှလုပ်တဲ့ကိစ္စမဟုတ်ပါဘူး။ဟိုလုံခဲ့တဲ့နှစ်ပေါင်း20ကျော်လောက်ထဲကနေပြီးတော့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကိစ္စနိုင်ငံရေးအကျဉ်းသားတွေကိုပုံညီမဲ့ကိစ္စတွေကိုတစိမ့်မှတ်မှတ်လုပ်ခဲ့တာပါအဲ့လိုပဲလွှတ်တော်အမတ်တွေထဲမှာလည်းဒီမြန်မာနိုင်ငံနဲ့ပတ်သက်တယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားကိစ္စကလည်းသူတို့စိတ်ဝင်စားတဲ့ဟိုကိစ္စချက်တစ်ခုဖြစ်တယ်အဲ့ဒီအတွက်လွှတ်တော်အမတ်တွေတူချင်းတူချင်းကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုသူတို့လေ့လာကြတယ်နောက်ပြီးတဲ့အခါကျတော့အစီရင်ခံစာတွေကိုသူတို့ဖတ်ကြတယ်ဒီလိုမျိုးတွေလည်းရှိပါတယ်နောက်မြန်မာနိုင်ငံအစိုးရနဲ့သူတို့စကားပြောပြီးဆိုလို့ရှိရင်လည်းနိုင်ငံရေးအကျဉ်းသားကိစ္စဆိုတော့ထည့်ပြီးတော့ပြောလို့ရှိတယ်နောက်တစ်ခုကဥရောပမှာကပေါ့နော်ဒီလူခွင့်ကောင်စပ်ပေါ်ပဲဖြစ်ဖြစ်ဒီရောမှာအခြေဆိုင်တဲ့အထူးလူညီလာခံပေါ့ကုလသမဂ္ဂအထူးလူညီလာခံပေါ်ပဲဖြစ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြပြီဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားကိစ္စတော့အခုချိန်ကြီးပါနေတဲ့ issue တွေပေါ့နောက်တစ်ခုကဒီ issue ကိုသူတို့မပေးဘူးနောက်တစ်ခုကဒီ issue ကိုဆက်ပြီးတော့သူတို့စူးစမ်းနေတယ်ဆိုတော့ပြသရရောက်ပါတယ်
အဲ့တော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတဲ့ဒီအခေါ်ဝေါ်နဲ့ပတ်သက်ပြီးသူတို့ပြဋ္ဌာန်းသတ်မှတ်ချက်ကရောဘယ်လိုရှိလဲရှင်အခုဒေါအောင်ဆန်းစုကြည်တို့အစိုးရလက်ထက်မှာ
အဲ့တော့အမေရိကန်ကလည်းဒီနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့သူတို့သတ်မှတ်ချက်တွေရှိပါတယ်ဟိုအရင်ကတော့သူတို့သတ်မှတ်ချက်က3ခုကိုအခြေတည်ပြီးတော့သူတို့သတ်မှတ်တာတွေရှိတယ်အဲ့တော့အကတော့ဒီမတရားတဲ့ဥပဒေနဲ့ဖန်ဆီးခံရတယ်ဆိုလို့ရှိရင်လည်းဒီလိုကိစ္စတွေဒီလိုကိစ္စတွေကိုသူကနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်တာရှိတယ်နောက်တစ်ခုကဥပဒေရတော့တရားတယ်ဒါပေမဲ့ခံရတဲ့ပြစ်မှုပြစ်ဒဏ်သည်သူကျူးလွန်တဲ့ပြစ်မှုပြစ်ဒဏ်ထက်ပိုပြီးတော့ကြီးမားနေတယ်များပြားနေတယ်ဆိုလို့ရှိရင်လည်းဒီလိုမျိုးကိုနိုင်ငံရေးကျင့်သားလို့သတ်မှတ်တယ်နောက်တစ်ခုကဒီဟိုကိုးကွယ်တဲ့ဘာသာတွေယုံကြည်ချက်တွေမတူလို့ဖန်ဆီးထိန်းသိမ်းခံရတယ်နောက်တစ်ခုကနိုင်ငံရေးရဲ့ဖန်ဆီးထိန်းသိမ်းတယ်ပေါ့ politically motivated arrest ပေါ့နော်နိုင်ငံရေးရဲ့ရည်ရွယ်ချက်ရှိရှိနဲ့ဖန်ဆီးတယ်ဒီလိုမျိုးဆိုရင်လည်းသူကနိုင်ငံရေးကျင့်သားလို့သတ်မှတ်တာရှိပါတယ်နောက်တစ်ခုကကျွန်တော်တို့လည်းလေဒီနိုင်ငံရေးကျင့်သားတဲ့ပြုခွင့်ဆိုချက်တွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးတာလည်းရှိပါတယ်။ကျွန်တော်တို့နိုင်ငံဟိုနိုင်ငံတကာမှာတော့နိုင်ငံရေးအကျဉ်းသားအထိပ်ပြဖွင့်ဆိုခြင်းနဲ့ပတ်သက်ပြီးတော့ဘုံသဘောတူညီကြတဲ့နိုင်ငံတကာသဘောတူညီချက်တော့မရှိသေးဘူး။အဲ့လိုပဲနိုင်ငံအလိုက်သတ်မှတ်ထားတဲ့သဘောတူညီချက်တွေရှိပါတယ်။အဲ့တော့ကအမေရိကန်မှာလည်းသူတို့သတ်မှတ်ထားတာရှိတယ်။ဟိုဥရောပသမဂ္ဂမှာလည်းသူတို့သတ်မှတ်ထားတာရှိတယ်။ဥရောပသမဂ္ဂအဖွဲ့ဝင်တွေဆိုလို့ရှိရင်သူတို့သတ်မှတ်ထားတဲ့နိုင်ငံရေးအကျဉ်းသားအထိပ်ပြဖွင့်ဆိုချက်ဆိုတော့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလိုက်တာဆိုဒီလိုမျိုးတွေရှိတယ်။နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာကြတော့လေရှိတာတွေဟိုဖြစ်အောင်လုပ်တာတွေရှိတယ်။ဒါပေမဲ့တရားဝင်အခုချိန်ကြီးဖြစ်မလာဘူး။ဒါတော့ဒီလိုအခက်အခဲမျိုးတွေရှိတယ်။နောက်တစ်ခုကနိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းတဲ့အခါမှာဒီသုတေသနစာတမ်းကလည်းထောက်ပြနေတာကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားပြဿနာမပြီးဆုံးသေးရတဲ့အဓိကအကြောင်းရှိတယ်ပေါ့။အကြောင်းအချက်၃ချက်ကိုသူတို့ထောက်ပြကြတာရှိပါတယ်။အဲ့တော့ကတော့ဒီနိုင်ငံရေးအရာပေါ့နော်။သူအတိတ်ဘဖွင့်ဆိုချက်မရှိတာနိုင်ငံရေးအကျဉ်းသားရှိတယ်ဆိုတော့ကိုအတိမမပြုတဲ့ကိစ္စဒါကလည်းသူတို့ထောက်ပြတယ်ထောက်ပြချက်ရှိပါတယ်နောက်တစ်ခုကဥပဒေရမြန်မာနိုင်ငံဥပဒေတွေကခင်းနှောက်ကြနေတယ်အင်္ဂလိပ်ဆိုတဲ့လက်ထက်တွေကနေပြီးတော့ကျေးဆွဲထားတဲ့ဥပဒေတွေဖြစ်နေတယ် ဒီပြည်နေတဲ့ဥပဒေတွေကြောင့်ဒီနိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်။နောက်တစ်ခုကတော့ဒီပြည်တွင်းစစ်ပေါ့။ပြည်တွင်းစစ်ကြောင့်နိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်။နောက်တစ်ခုကတော့ဒီအခြေခံလူ့အခွင့်အရေးတွေပေါ့။အခြေခံလူ့အခွင့်အရေးတွေကိုဟိုအစိုးရကဖြည့်ဆည်းပေးတာတွေအားနဲ့လေနောက်တစ်ခုကဒီအဲ့ဒါတွေကိုကန့်တတ်တာများတယ်။ဒါတွေကြောင့်နိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်ဆိုတဲ့အောက်ချက်တွေလည်းတို့မရှိဘူ
း။ဆိုတော့အခုလို့ဒီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေဆက်ပြီးရှိနေတယ်လို့ဒီ American လွှတ်တော်ဘက်ကသတ်မှတ်လို့ရှိရင်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့တို့ရဲ့မူဝါဒတွေချမှတ်တဲ့ခါမှာရောဘယ်လိုတက်ရောက်မှုတွေရှိနိုင်မလဲရှင့
်။နိုင်ငံရေးအကျဉ်းသားပြဿနာဆိုတော့ကအခြေအတွက်ပြဿနာမဟုတ်ဘူး။နိုင်ငံရေးအကျဉ်းသားပြဿနာဒီမြန်မာနိုင်ငံရေးဖြစ်စဉ်တွေနောက်လူအခွင့်အရေးတွေနဲ့တိုက်ရိုက်သက်ဆိုင်နေတာရှိပါတယ်။နိုင်ငံရေးအကျဉ်းသားရှိနေတယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တိုးတက်မှုတွေမှာနှေးကွေးတယ်လို့အနေဆုံးတော့သူတို့ကောက်ချက်ချမှာရှိတယ်။နောက်တစ်ခုကလူအခွင့်အရေးလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းတကယ်လူအခွင့်အရေးစနေစံလုံးတွေပြည့်နေတာမျိုးမရှိဘူး။လူအခွင့်အရေးတွေကဆက်လက်ကျူးလွန်နေသေးပဲဖြစ်တယ်ဆိုတော့ကောက်ချက်မျိုးကိုလည်းချသွားပါတယ်ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ထောက်ရတဲ့တုန်းကပြည်ရင်းစစ်ကြောက်ဆိုတော့လည်းပါဒီပြည်ရင်းစစ်ကြောက်ဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းဒီတိုင်းတော်တွေကတန်တရားနဲ့ဖန်စီကန်တရားတွေရှိတယ်၊ညှိမနှိမ့်ဆက်ကန်တရားတွေရှိတယ်။အဲ့လိုပဲစစ်ကြောရေးမှတည်ခေါ်တာတွေရှိတယ်။နောက်ပျောက်ဆုံးနေတာတွေရှိတယ်။ဒီလိုကိစ္စတွေကအများကြီးဖြစ်တယ်။အင်တာနက်ကိုပိတ်ထားတာမျိုးတွေလည်းရှိတယ်။အင်တာနက်ပိတ်ထားတဲ့ဆိုတော့ဒီလိုသတင်းတွေကတော့နေရာအသီးသီးရနေပြီးတော့နိုင်ငံတကာကိုလည်းထွက်နေတာပဲ။ဆိုတော့အကြောဒီလိုမျိုးဖုံးအုပ်ထားလို့မရဘူး။အင်တာနက်ပိတ်ထားတဲ့ဆိုတော့ကလည်းဒီနိုင်ငံတော်တော်များများမှာဒီလိုအင်တာနက်ပိတ်တယ်ဆိုတော့ဖြစ်စဉ်ကိုလက်ခံနေမရှိဘူး။ဒါကလည်းနိုင်ငံတော်အတွက်ဟိုတကယ်ကုန်သိက္ခာဖြစ်စေနောက်တော့နိုင်ငံတော်အစိုးရအနေနဲ့ဒါကလူ့အခွင့်အရေးကိုလေးစားလိုက်တာမျိုးအားနည်းတယ်ဆိုတော့တတ်မှတ်ချက်မျိုးကိုဖြစ်စေတယ်။နောက်တစ်ခုကဒီလွတ်လပ်စွာပြောဆိုလို့ဖန်စီထိန်းသိမ်းခံနေရတဲ့တောင်းလို့ပြောဆက်ပေါ့။ဒီလိုမျိုးဖန်နေဆိုလို့ရှိရင်လည်းဒါကဟိုနိုင်ငံတော်ရဲ့ဂုဏ်သိက္ခာနောက်အစိုးရရဲ့ဂုဏ်သိက္ခာကိုတော်တော်လေးထိခိုက်စေပြီးတော့အဲ့ဒီရဲ့နောက်ဆက်တွဲအနေနဲ့သူတို့ကမြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံတော့မယ်ဆိုလို့ရှိရင်အဲ့ဒီနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေကိုသူတို့သုံးသပ်လို့ရှိပါတယ်။အဲ့တော့လူ့အခွင့်အရေးအခြေအနေထိုးတက်နေတယ်ကောင်းမွန်နေတယ်ဆိုလို့ရှိရင်ဂျင်းနေမြုပ်နေမှုတွေပို့ပြီးတော့ဒါတိုင်းနဲ့အနေထားမျိုးတွေရှိတယ်။တချို့ဒီကုမ္ပဏီကြီးတွေကတကယ်ကုန်သိက္ခာရှိတဲ့ကုမ္ပဏီတွေကလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေကိုခြံဝင်နေရှိတယ်။အဲ့တော့ဒါကိုတော့ကျွန်တော်တို့ကသတိထား။နိုင်ငံရေးအကျဉ်းသားပြဿနာဆိုတော့ကလူတွေကိုဖမ်းလိုက်လို့ငါတို့ဘာမှထိခိုက်တဲ့မရှိဘူးလို့စဉ်းစားလို့မရပဲနဲ့။နိုင်ငံရေးအကျဉ်းသားပြဿနာဒီမြန်မာနိုင်ငံရေးဖြစ်စဉ်တိုးတက်မှုကိုနိုင်ငံတကာတိုင်းတာတဲ့စံချိန်စံတစ်ခုတည်းမှာပါတယ်ဆိုတော့ကျွန်တော်တို့အားလုံးနားလည်ထားဖို့တော့လို
ဆိုတော့အခုအမေရိကန်မှာအပြောင်းလဲတွေဖြစ်လာပြီဒီမိုကရက်ကဂျိုးဘိုင်ဒန်ဦးဆောင်တဲ့အစိုးရတက်လာမယ်အထူးသဖြင့်နောက်လွှတ်တော်ထဲမှာလည်းဒီမိုကရက်တွေကကြီးစိုးထားပြီဆိုတော့အခုလိုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံအကျဉ်းသားကိစ္စမျိုးတခြားဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးလွှတ်တော်ဟာဖိအားပေးဆောင်ရွက်လာမယ်ပြဋ္ဌာန်းချက်တွေတတ်မှတ်လာမယ်ဆိုတဲ့အနေအထားမျိုးရောဘယ်လိုဟိုရှိလာနိုင်မလဲအဲ့ဒီအနေအထားနဲ့ပတ်သက်ပြီးဘယ်လိုမြင်တယ်လဲရှင
်ညာတော့အဖြစ်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်အမေရိကမှာဒီပါလီကြီးနှစ်ခုကသဘောထားတူလေးရှိအငင်းကုန်နေတိတ်မဖြစ်ကြဘဲနဲ့ဒီဆုံးဖြတ်ချက်တွေကိုထောက်ခံကြတာလို့များပါတယ်ဆိုတော့အခုဒီမိုကရက်ရလာတဲ့အခါမှာလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုဥဆောင်ပြီးလုပ်ပါလဲဆိုတော့လည်းကျွန်တော်တို့ပြန်စဉ်းစားတယ်ဆိုတော့အဲ့ဥဆောင်ပြီးလုပ်ပွဲအမှတ်တွေကိုလည်းကျွန်တော်တို့ချင်းကပ်ဖို့လုပ်တယ်ချင်းကပ်ပြီးတဲ့အခါကျတော့ဒီအဆိုကိုပြန်ပြီးဆက်ကြိုးစားမလားပေါ့ဒီလိုမျိုးတွေကိုလည်းကျွန်တော်တို့က lobby နဲ့ advocacy တွေကျွန်တော်တို့ဟိုတုတ်ကြအောင်တုတ်တဲ့အခါမှာလေကျွန်တော်တို့ကဟိုအစိုးရကလည်းသူနီးသူဟန်နဲ့တော့တူတော့ပါဒါပေမဲ့ဘာလိုအပ်တာလဲဆိုတော့ကျွန်တော်တို့ကလူ့ခွင့်ရေးအခြေအနေမြန်မာနိုင်ငံထဲမှာတကယ်တိုးတက်ဖို့လိုတယ်အဲ့တကယ်တိုးတက်ဖို့ကိုအစိုးရအနေနဲ့ဟိုလုပ်ဖို့လိုတယ်ပထမဆုံးကျွန်တော်တို့လော်ရဲကူကူလုပ်လို့ရတာဆိုလို့ရှိရင်နိုင်ငံတကာကိုကျွန်တော်ဟိုအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းဖို့လူ့ခွင့်ရေးအခြေအနေတိုးတက်ဖို့အတွက်ဟိုစိတ်ဆန္ဒပြင်းပြတယ်ပေါ့ political will ကိုကျွန်တော်တို့ပြအဲ့လိုပြနိုင်မှုဆိုလို့ရှိရင်ကုလသမဂ္ဂမှာ ICCPR ပေါ့နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးနောက်တစ်ခုက Convention Against Torture နှိမ်မနှိမ့်ဆက်မှုတွေကိုဆန့်ကျင်တိုက်ဖျက်တဲ့နိုင်ငံတကာဥပဒေပေါ့ဒီလိုဥပဒေတွေကိုလက်မှတ်ထိုးခြင်းအပြင်နိုင်ငံတကာကိုလည်းကျွန်တော်တို့ကတော့ဆန္ဒရှိတယ်ကျွန်တော်လုပ်ဖို့ကြိုးစားတယ်ဒါကြောင့်မို့ဒီဟာကိုအတည်ပြုလက်မှတ်ထိုးတယ်ဆိုတော့တို့တယ်ကျွန်တော်တို့ပြတယ်အဲ့လိုပြတယ်ဆိုလို့ရှိရင်နိုင်ငံတကာကလည်းသူကစဉ်းစားအဲ့လိုပဲနိုင်ငံရေးအကျဉ်းသားတွေရှိနေတာကလည်းနိုင်ငံရေးအကျဉ်းသားတွေဟုတ်အကျဉ်းသားတွေဘက်ကသူတို့မိသားစုတွေဘက်ကတကယ်နဲ့လာတဲ့သူတွေဘက်ကလည်းဒီသူတို့ရဲ့သားသမီးတွေကိုပြန်လွတ်လာအောင်အဲ့လိုပဲမတရားသဖြင့်ဖမ်းဆီးမှုတွေမရှိတော့အောင်ဒါကိုတော့လိုလားကြတာပဲလွတ်ပေးဖို့လိုတဲ့အခါမှာအနေဆုံးတော့ကျွန်တော်တို့ကလာမဲ့မြန်မာနှစ်ဆန်းတည်းရနေပေါ့နော်မြန်မာဟိုနှစ်သစ်ကုန်လေးပေါ့အဲ့လိုနေချက်မျိုးဆိုလို့ရှိရင်အကျဉ်းသားတွေကိုလွတ်ပေးလိမ့်ရှိအ ဲ့လိုလွတ်ပေးတဲ့အခါကျလို့ရှိရင်နိုင်ငံရေးအခြေအနေတွေကိုချွတ်ချက်မရှိလွတ်ပေးဖို့တူတယ်။ပြီးတဲ့အခါကျတော့ဒီအမှုရင်ဆိုင်နေရတဲ့သူတွေကိုလည်းပတ်လည်ပေးဖို့တူ2016အစိုးရပြစ်လာပြီးတဲ့အခါမှာလည်းလွတ်ပေးခဲ့တဲ့နမူနာတွေရှိ။အဲ့လိုပဲအခုဒီ2017ပေါ့အစိုးရဖွဲ့ပြီးတော့လို့ဒီနှစ်တစ်ခုနေပါဒီလိုမျိုးလွတ်ပေးမယ်ဆိုလို့ရှိရင်တော့နိုင်ငံတကာကဒီပေါ်မှာအကောင်းကြီးပေးမယ်လက်ခုပ်အော်ပါတီးကြပါအဲ့လိုမျိုးလုပ်တယ်ဆိုလို့ရှိရင်သူ့ရဲ့နိုင်ငံရဲ့ policy ကိုစဉ်းစားတဲ့အခါမှာဒါကတိုးတက်မှုဖြစ်စဉ်အဖြစ်နဲ့ထည့်သွင်းစဉ်းစားမှာဖြစ်ပါတ
ယ်ဒီဒေါက်ဆန်းစုကြည်တို့ NLD ဦးဆောင်နဲ့အစိုးရဘက်ကသူတို့ကလေဘာကြောင့်ဒီနိုင်ငံရေးအခြေအနေတွေကိုဆက်ပြီးတော့သူတို့လက်ထက်မှာဆက်ပြီးရှိနေတာကိုသူတို့ဘာကြောင့်မဖြေရှင်းနိုင်လဲလို့မြင်လဲရှင
်အဓိကတော့သူတို့ဒီနိုင်ငံရေးအခြေအနေရှိတယ်ဆိုတော့ကိုအစိုးရကိုယ်တိုင်ကအသိမှတ်ပြုနေတဲ့အနေနဲ့မရှိဘူးဂျမ်မန်ရန်ကမှာတော့သူတို့ကနိုင်ငံရေးအခြေအနေရှိတယ်သူတို့နိုင်ငံရေးအခြေအနေကိုဘလို့သတ်မှတ်တယ်ဆိုတဲ့အထိပ္ပယ်ဖွင့်ဆိုချက်ကိုသူတို့ပြောဆိုတာမျိုးတွေရှိတယ်။2016တုန်းကလည်းနိုင်ငံတော်ဒီအတိုင်းမြင်ငံရုံးအဖွဲ့ကြီးဦးကျော်တင်ဆွေပြောတာရှိတယ်။မနေ့တနေ့ရတယ်ဒါနိုင်ငံတော်ဒီသမ္မတရုံးအဖွဲ့ပြောရေးဆိုခွင့်ရှိသူဦးစောတေကလည်းဒီနိုင်ငံရေးအခြေအနေအထိပ္ပယ်သတ်မှတ်ချက်နဲ့ပတ်သက်ပြီးပြောဆိုတာရှိတယ်။အဲ့ဒီသတ်မှတ်ချက်ရဆိုလို့ရှိရင်သူကဘောင်းရမ်းချင်းလုံးအောင်ကြည့်သူတို့ရဲ့စဉ်းစားချက်တွေကအမြင်ချင်းနဲ့နိုင်ငံရေးအခြေအနေကိုအသိမှတ်မပြုချင်ဘူးဆိုတဲ့သဘောမျိုးကိုတက်ရောက်နေတယ်လို့တွေ့ရတယ်ဒီလိုပုံစံမျိုးနဲ့တော့ဒီပြဿနာကိုဖြေရှင်းလို့ရပါမယ်။နောက်တစ်ခုကနိုင်ငံရေးအခြေအနေပြဿနာသည်မြန်မာနိုင်ငံရဲ့အမျိုးသားပြည်နယ်သိမ့်မဲ့ရေးပြဿနာနဲ့ဓာတ်ရိုက်သက်ဆိုင်။ဥပမာတိုင်းရင်းသားတွေနဲ့ကျွန်တော်တို့ကငြိမ်းချမ်းရေးလို့ကိုကြိုးစားတယ်။အမျိုးသားပြည်နယ်သိမ့်မဲ့ရေးလို့ကိုကြိုးစားတယ်။ဒီပြန်ရတဲ့မှာတိုင်းရင်းသားတွေကဖိနှိပ်ခံရတယ်၊မတရားပြင်းနှိမ်မနှိပ်စက်ခံရတယ်၊သက်ပြတ်ခံရတယ်။ဆိုလို့ရှိရင်ဒီတိုင်းရင်းသားတွေနဲ့ပြည်လည်ရေးကိုဘလို့တော့ပါ။ဒါကဟိုတကယ်ကိုကြီးကျယ်တဲ့မျိုးကနိုင်ငံရေးအခြေအနေပြဿနာကိုသေးသေးလေးမလုပ်လဲရပါတယ်ဆိုပြီးတော့ထားလို့မသိတော့အဲ့လိုပြောထားတယ်ဆိုရင်ပြဿနာကတဖြည်းဖြည်းနဲ့ပိုကြီးလာနိုင်တဲ့အနေအထားမျိုးတွေရှိပါတယ်။သူတို့ကဒီလက်နက်ကင်တပ်ဖွဲ့တွေကိုထိန်းချုပ်လို့မရတဲ့အနေအထားမျိုးတွေလည်းရှိတယ်။2000ချက်ပုံစံပုံချိန်ကဟုတ်ပေရ။ဒါပေမဲ့အစိုးရကတရားစွဲနေတဲ့ကိစ္စတွေကလည်းတူနေတယ်ရှိတယ်။ဒါတော့အဲ့တော့အစိုးရကဒီဖိနှိပ်တဲ့အင်္ဂလိပ်အစိုးရကချထားတဲ့ဥပဒေတွေနောက်ထပ်ထပ်ဆွဲတဲ့တဲမှာလည်းဟိုပြည်သူတွေရဲ့ငြိမ်းချမ်းစွာဆန္ဒပြခွင့်တွေကိုချုပ်ချယ်ထားတဲ့ဥပဒေတွေကိုအကြောင်းပြပြီးတော့ဟန်းနေတာကဟိုတကယ်တမ်းကျတော့တရားမဝင်ဒါကနိုင်ငံရေးအခြေအနေမြောက်တယ်ပေါ့ဒါကအမေရိကန်သတ်မှတ်ချက်တော့မှလည်းအဲ့လိုရှိတယ် European Union ပေါ့ဥရောပသတ်မှတ်ချက်ရဲ့နိုင်ငံရေးအခြေအနေပြသတ်မှတ်ချက်တွေတော့မှလည်းဒီလိုစံချိန်စံနှုန်းတွေပေါ့နိုင်ငံတကာစံချိန်စံနှုန်းတွေကိုလည်းထည့်သွင်းစဉ်းစားဖို့တူတယ်ကျွန်တော်တို့နဲ့မဟာမိတ်ပြုနေတဲ့ဆက်သွယ်နေတဲ့နိုင်ငံတွေရဲ့နိုင်ငံကြီးရဲ့ policy တွေမှာဒါကိုထည့်သွင်းစဉ်းစားနေတယ်ဆိုလို့ရှိရင်ဒါကိုပြေလည်အောင်ကျွန်တော်တို့ကအလုံးနဲ့တက်တည်ပြပြဖို့လိုအပ
် APP တွဲဖက်တွေးမှုကိုဘူကြီးကိုဆက်သွယ်မေးမြန်းခဲ့တာပါကျေးဇူးတင်ပါတယ်ကိုဘူကြီ
းဟုတ်ကဲ့ကျေးဇူးပ
ါမင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စန္ဒအမှန်ဘာဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။ဒီကရဇန်နဝါရီ29ရက်နေ့ကတမရိုကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာနိုင်ငံတော်ကာကွယ်တက္ကသိုလ်ကနှီးပြအရာရှိတွေနဲ့သင်တန်းသားအရာရှိကြီးတွေကိုဗီဒီယိုကွန်ဖရင့်စီနဲ့အမှားစကားပြောခဲ့ပြီးအဲ့ဒီပြောကြားချက်ဗီဒီယိုဖိုင်တချို့ကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ပေးခဲ့ပါတယ်။အဲ့ဒီဗီဒီယိုဖိုင်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဘသူဘဝဘယ်အဖွဲ့စည်းရဲ့လို့ရည်ညွှန်းခြင်းမရှိဘဲတချို့ဟာဥပဒေကိုကိုလိုရာဆွဲပြီးလုံနေကြတဲ့အတွက်အကျိုးထက်အဆိုးကိုဖြစ်စေကြောင်းဒီလိုဥပဒေကိုမလိုက်နာဘူးဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြရမယ်ဆိုပြီးပြောဆိုခဲ့ပါတယ်။သူရဲ့အဲ့လိုပြောဆိုချက်တွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတမတော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကသတင်းတော်တယောက်ရဲ့မေးခွန်းကိုဖြေရင်းပြောခဲ့တဲ့တမရော်အနေနဲ့အာနာမသိမ့်ဘူးလို့မှတ်ယူလို့မရတဲ့အကြောင်းပြောဆိုချက်ကိုအတီးပြုတ်ပေးလိုက်သလိုလဲဖြစ်စေခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်ကြောင့်ပြည်သူတွေအကြားဆက်အာနာသိမ့်ဘွဲဖြစ်တော့မှာလားဆိုပြီးစိုးရိမ်မှုတွေအကြီးအကျယ်ဖြစ်ပေါ်စေခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောစကားကိုဘလို့အသေးပဲကောက်ယူလို့ရပါသလဲ။သူ့ရဲ့သဘောထားအစ်စ်အမှန်ကရောဘာဖြစ်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောစကားတွေကအရေးကြီးတဲ့အပိုင်းကခုလိုပါဥပဒေမှာကိုလိုရာဆွဲပြီးတော့လုပ်နေတာတွေဟာအကျိုးထက်အဆိုးကိုဖြစ်စေတယ်။တက်မတော်ကစောစောကပြောသလိုလက်နက်ကင်ထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်အခြေခံဥပဒေကိုလေးစားလိုက်နာဖို့လိုတယ်။ဒါကြောင့်ငါတို့တွေလည်းပြောရလို့ရှိရင်တော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်ပြီးတော့မှကျော်လွန်မှုမရှိတဲ့ဒီဇဲဥပဒေအလုံးကို ငါတို့ကလေးစားလိုက်နိုင်ရမယ်ဖွဲ့စည်းပုံအခြေခံဥပဒေကတော့ဥပဒေရဲ့ mother law ပဲဒါကြောင့်ငါတို့ကဒါကိုတော့လေးစားလိုက်နာဖို့လိုတယ်လို့ပြောလိုတယ်ဆော့ဆော့ကပြောတဲ့ဥပဒေကိုမလေးစားဘူးမလိုက်နာဘူးဆိုရင်ဒီဥပဒေကိုဖျက်ပြရမယ်ဆိုလိုတာကတော့အခြေခံဥပဒေဆိုရင်လည်းဖျက်ပြရမယ်ဒီဥပဒေကိုမလိုက်နာဘူးဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြရမယ်ဒါကြောင့်တော်လန်ရေးကောင်စီခေတုံးကလည်း1948ခုနှစ်ဥပဒေကိုဖျက်လိုက်တာပဲ။နာဝတာခေတ်တက်မတော်တက်လာတဲ့အခါမှာလည်း1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်လိုက်တာပဲဆိုပြီးဖြစ်ပါတယ်။သူပြောဆိုချက်ကိုအချင်းဤနဲ့အတိတ်ပဲဖွင့်ရရင်တချို့လူပုဂ္ဂိုလ်အဖွဲ့အစည်းပါတီတွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမလေးစားမလိုက်နာကိုလိုရာဆွဲလုပ်နေတဲ့အကြောင်းအဲ့လိုဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြရမှာဖြစ်ကြောင်းအရင်ဆင်ဟာနာတိမ့်မှုနှစ်ကြိမ်ကိုကိုးကားပြောဆိုခဲ့တာဖြစ်ပါတယ်။လူရင်းကတော့အရင်နှစ်ကြိမ်တုန်းကလို့သူ့အနေနဲ့ဆင်ဟာနာတိမ့်ပြီး2008ဖွဲ့စည်းပုံကိုဖျက်ပစ်လိုက်လို့ရတယ်ဆိုပြီးပြောဆိုခဲ့ခြင်းပါ
။နောက်ကြောင်းကိုပြန်ကြည့်လိုက်ရင်အရင်ဆင်ဟာနာရှင်ဗိုလ်ချုပ်မူကြီးသန်းရွှေဟာ2008ဖွဲ့စည်းပုံကိုအသေးချာရေးဆွဲပြတ်ထန်းစေပြီး2011ခုနှစ်အရောက်မှာစစ်ဗိုလ်ချုပ်တချို့ကိုအာဏာလွှဲပေးသွားခဲ့ပါတယ်။သူမွေပေးသွားတဲ့2008ဖွဲ့စည်းပုံဆိုတာဟာစစ်ဗိုလ်ချုပ်တွေအစဉ်အဆက်တိုင်းပြည်အာဏာအပြည့်အဝရယူအုပ်ချုပ်သွားဖို့ပါ။တိုင်းပြည်ရဲ့အထွတ်ထိပ်သမ္မတကိုရွေးချယ်ပေးတဲ့လွှတ်တော်မှာတမတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့တမတော်သားကိုစလေတွေက25ရာခိုင်နှုန်းယူ၊ဆရာနာရှင်တွေကဖွဲ့စည်းပေးသွားတဲ့ပြည်ခံပြိုးပါတီကရွေးကောက်ပွဲမှာ25ရာခိုင်နှုန်းအနိုင်ရအောင်ကြိုးစား။အဲ့လိုအနိုင်ရအောင်လဲစစ်ဗိုလ်ချုပ်ဟောင်းတယောက်ဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလိုအပ်သလိုကူညီပေးအုပ်ချုပ်ရေးပိုင်းမှာအနှံ့ပြားနေရာယူထားတဲ့စစ်ဗိုလ်ဟောင်းတွေကလည်းပံ့ပိုးပေးဒီလိုနီးတဲ့စစ်ဗိုလ်ချုပ်တွေနိုင်ငံတော်သမ္မတရာထူးကိုယူအစိုးရအာဏာကိုဆက်ခါရအောင်ဖန်တီးပေးသွားခဲ့တာပါ။အဲ့ဒါလိုစီစဉ်ပြီး2017မှာစစ်ဗိုလ်ချုပ်ဟောင်းဦးသိန်းစိန်သမ္မတအဖြစ်ဦးဆောင်တဲ့အစိုးရအဖွဲ့အစ်ပေါ်ပေါက်အောင်လုပ်ပေးသွားခဲ့တာဖြစ်ပါတယ်
။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲအဲ့ဒီလိုစစ်ပင်ရင်မင်းဆက်ဆက်ခါအုပ်စိုးရေးအစီအစဉ်ဟာ2015ရွေးကောက်ပွဲမှာပဲပြတ်ပြဲသွားခဲ့ရပါတယ်။အကြောင်းကတော့အာဏာရစစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပြည်ခံပြိုးပါတီတွင်ကြီးမားတဲ့အကွဲအပြဲတွေဖြစ်တာ NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်အပေါ်ပြည်သူလူထုထောက်ခံမှုကြီးမားတာစစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပြည်ခံပြိုးပါတီကိုပြည်သူလူထုကြီးကလုံးဝကြိုက်နှစ်သက်ခြင်းမရှိတာနဲ့အခြားအချက်လက်တွေကြောင့်ဖြစ်ပါတယ်။ဒီလိုနဲ့စစ်ဗိုလ်ချုပ်တွေနဲ့စစ်ဗိုလ်ချုပ်ဟောင်းတွေဟာအုပ်ချုပ်ရေးအာဏာကိုလက်လွတ်လိုက်ရုံတည်းမကရွေးကောက်ပွဲတွေမှာအလွန်ကိုအရေးပါတဲ့အခမ်းကဏ္ဍမှာရှိနေတဲ့ရွေးကောက်ပွဲကော်မရှင်လို institution ကြီးတွေကိုပါလက်လွတ်ဆုံးရှုံးသွားခဲ့ရပါတယ်။အဲ့ဒီအချိန်ကစနောင်တမနာလုပ်ဖို့ရည်မှန်းချက်ရှိတဲ့အဲ့ဒီလိုရည်မှန်းချက်ရှိကြောင်းသတင်းမီဒီယာတချို့ကိုတွဲဝိုက်ပြီးပြောလို့ရှိတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အတွက်2008ဖွဲ့စည်းပုံဟာအထောက်အပံ့ဖြစ်ဖွယ်သိမ့်ရှိတော့ပါဘူး။ဖွဲ့စည်းပုံအရသမရရွေးမဲ့ပြည်ထောင်စုလွှတ်တော်ထဲမှာသူခန့်နဲ့တက်မတော်ကိုစလင်25ရာခိုင်နှုန်းတေချာပေါက်ရှိနေမှာဖြစ်ပေမဲ့ရွေးကောက်ပွဲမှာကိုယ့်ဘက်ကခန့်ထားတဲ့ကော်မရှင်တွေမရှိပဲပြည်ခိုင်ပြိုးပါတီဟာလွှတ်တော်တစ်ခုလုံးရဲ့25ရာခိုင်နှုန်းကျော်တနည်းရွေးကောက်ပွဲမဲဆန္ဒနယ်မြေရဲ့34ရာခိုင်နှုန်းကျော်နိုင်ပါမလားဆိုပြီးဖြစ်ပါတယ်။တကယ်လဲ2020ရွေးကောက်ပွဲမှာ NLD က82ရာခိုင်နှုန်းပြည်ခိုင်ပြိုးပါတီက6ရာခိုင်နှုန်းကျော်ပဲအနိုင်ရတာကတက်တည်ပြခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်လဲတိုင်းရင်းသားတွေလွှတ်တော်ရဲပိုရောက်ရေးဆိုတဲ့စကားလုံးသုံးပြီးသူ့အနေနဲ့လက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့ရွေးကောက်ပွဲမှာမဲဆန္ဒနယ်မြေတစ်ခုချင်းအလိုက်အနိုင်ရတဲ့သူတွေကိုရွေးချယ်တဲ့စနစ်အစားမဲရီအတွက်ကိုလိုက်ပြီးအချိုးကျကိုစားပြုတဲ့ PR စနစ်ကိုကျင့်သုံးဖို့ထောက်ခံတယ်ဆိုပြီးပြောဆိုခဲ့ပါတယ်။လောလောဆယ်စစ်အစိုးရကဥဆောင်ရေးဆွဲထားတဲ့ထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံမှာဝင်ကြီးချုပ်ကိုရွေးချယ်မဲ့လူ950အတွက်အာဏာပိုင်တွေခန့်နာ250မဲဆန္ဒနယ်တစ်ခုချင်းအလိုက်ရွေးကောက်ပွဲလုပ်ပေးတာ350 PR စနစ်နဲ့အချိုးကျခွဲပေးတာက150ပုံစံလုပ်ထားပါတယ်။လက်ရှိရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ဟာ82ရာခိုင်နှုန်းအထိနိုင်တယ်ဆိုပေမဲ့ထိုင်းဖွဲ့စည်းပုံအရဆိုရင်တော့အစိုးရဖွဲ့နိုင်တဲ့အရေးအတွက်နဲ့တောင်မနီးစပ်ပါဘူး
။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာ2008ဖွဲ့စည်းပုံကိုရွေးကောက်ခံတယ်ဘလို့နီးနဲ့မှဘတော်မှအစိုးရအာဏာမရနိုင်တဲ့အဲ့ဒီထိုင်းစစ်အစိုးရရဲ့ဖွဲ့စည်းပုံဆန်းဆန်းဖြစ်စေလိုပုံရပါတယ်။ဒါပေမဲ့ခက်တာကသူ့အနေနဲ့2008ဖွဲ့စည်းပုံကိုပြင်မယ်ဆိုရင်လဲဖွဲ့စည်းပုံအရပဲလွှတ်တော်တွင်ပြင်ဖို့အင်အားကရှိမနေပြန်ပါဘူးဒီအတွက်2008ဖွဲ့စည်းပုံကိုဖျက်ပြစ်ဖို့အထိပြောဆိုလာတာဟာသူ့ရဲ့ဆန္ဒအစစ်အမှန်ဖြစ်နိုင်ပါတယ် နောက်ရှိဖွဲ့စည်းပုံကိုဖျက်ပစ်ဖို့ဆိုတာကလည်းသူ့အရင်ရှေ့ကဆေးအနာရှင်တွေနီးတူဆေးအနာသိမ်းပြီးမှလုံလို့ရမှာဖြစ်တာကြောင့်အဲ့ဒါလိုအာနာသိမ်းပွဲဆင်နှွှဲမလားမဆင်နှွှဲဘူးလားဆိုတာကိုတော့ရုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ဆုံးဖြတ်ရမှာဖြစ်ကြပါ
လာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်ကိုနားဆင်ပြီးတော့စာတို့လေးတွေရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုဝေမျှပေးကြပါမယ်နော်။တီတာဆင်ဆိုတဲ့သောရရှင် Facebook ပေါ်မှာလာရေးထားတာက
မင်္ဂလာပါ VOA VOA ဝိုင်းတော်သားများအားလုံးစိတ်လက်နှစ်ပါးကြည်လင်ရွှင်သာပြီးတော့လူအင်ဟူသည်မအထမြအောင်မြင်ပါစေရှင်
။ဟုတ်ကဲ့ပါမင်္ဂလာရှိလာတဲ့အစုတောင်းလေးပါနော်။အထူးပဲကျေးဇူးတင်ပါတယ်ဒီတော်ရရှင်လေးစိတ်လက်နှစ်ပါးကြည်လင်ရွှင်မြပါစေလို့ပြန်ပြီးတော့အစုတောင်းပေးကြပါတယ်ရှင်။နောက်ထပ်ကချင်ပြည်နယ်ဗမော်ခရိုင်ကရေးလာတဲ့တော်ရရှင်လန်လေးဆိုတဲ့တော်ရရှင်ကလည်း VOE ကိုစာရေးကြပါတယ်ဘယ်ကိုပို့ရမလဲဆိုပြီးရေးလာတာပါ
။မင်္ဂလာပါ VOE ဝိုင်းတော်သားများအားလုံးကိုစိတ်တပြားရှင်လန်းကြပါစေလို့ဆုတောင်းလိုက်ပါတယ်။ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန္တာအုပ်စုနေလမ်းလေးဖြစ်ပါတယ် VOA Radio အစီအစဉ်ကိုလည်းအားရင်အားလို့နားဆင်အားပေးနေပါတယ် Facebook ကနေလည်းကြည့်ဖြစ်ပါတယ်ဒီမှာမေးချင်လို့ပါ VOA ကိုကျွန်တော်စာရေးပြီးတော့ရင်ဖွင့်ချင်တာတွေရှိပါတယ်မြို့နယ်ရပ်ရွာကအဖြစ်ပျက်တွေကိုလည်း VOA ကိုပေးပို့ချင်ပါတယ်ဘလို့ပို့ရမှန်းလည်းမသိလို့ပါပေးပို့ရမယ့်လိစာလေးရချင်ပါတယ်အခုရေးတဲ့လိစာကရေးလို့ရပါသလားခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ကြားရမယ်ဆိုတော့ကျမတို့စီစာရင်းနိုင်တဲ့လိပ်စာကိုဒီအစီအစဉ်အဆုံးမှာကြီးညာပေးပါမယ်နော်ဒါမှမဟုတ်ရင်လည်းအခုပို့သလိုပဲ Facebook ပေါ်မှာကျွန်တော်ရင်ဖွင့်ခြင်းပါလေဆိုပြီးတော့ရေးလာလို့လည်းရပါတယ်နောက်ပြီးတော့ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကစာရေးပြီးတော့ message ပို့လို့ရတဲ့နေရာမှာလည်းလှမ်းပြီးတော့ရေးလို့ရပါတယ်အဲ့ဒါတော့တယ်လီဖုန်းနဲ့အသုံးရတာမလို့တယ်လီဖုန်းပို့ပဲဒီ internet ပို့ပဲကုန်ပါမယ်နော်စာပို့ကတော့ကုန်မှမထင်ပါဘူးဒါမှမဟုတ်လည်းဒီကျမတို့အစီအစဉ်အနောက်ပိုင်းမှာကြီးညာပေးတဲ့လိပ်စာကိုစာထည့်လိုက်လို့ရပါတယ်ရှင်တော်ရရှင်ဦးတာနုကတော့တင်းင်းရီ TV မဂ္ဂဇင်းစီစဉ်ကိုကြည့်ရှုပြီးတော့ဘာသတင်းမဲ့ဖြစ်ဖြစ်သတင်းရရင်တော်ပါပြီတဲ့ဒီသတင်းဟုတ်တယ်မဟုတ်ဘူးမှန်တယ်မမှန်ဘူးဆိုတာနားထောင်သူဆုံးဖြတ်ပါလိမ့်မယ်ဆိုရရေးလာပါတယ်အောင်ကိုဆိုတဲ့တော်ရရှင်ကတော့ဒီကျမတို့ VOA မြန်မာပိုင်းကနေအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်သူကတော့ရွှေပြောင်းမြန်မာတွေအတွက်သတင်းကိုထုတ်လွှင့်ပေးပါလို့ VOA ကိုတောင်းဆိုပါတယ်တဲ့ခုခုလင်းဆိုတဲ့တော်ရရှင်ကတော့ကျွန်တော်ရဲ့ page မှာလူချင်းမင်းရဲ့ video နဲ့စာများကိုလူချင်းမင်းရဲ့မူရင်း credit အတိုင်းမပြောင်းမလဲမရှိပဲ 100% link အပါအဝင် YouTube ကနေ download ဆွဲပြီးတော့တင်ခွင့်ရှိမလားသိပြရသေးတယ်ခွင့်ပြုချက်တောင်းဆိုပါတယ်ကျွန်တော်ရည်ရွယ်ချက်ကတော့တနေရာထဲမှာ link အစုံဖော်ပြပေးချင်တာပါတဲ့ဟုတ်ကဲ့ပါဒီတော့ရှင်ကိုကိုလင်းပြောထားသလို view မြန်မာပိုင်းတင်ဆက်မှုတွေကိုမှတ်တဲ့စိတ်လုံးဝမဖုံးကွယ်ပဲနဲ့ပြန်လည်ထပ်ဆင်ပြီးတော့ဖော်ပြချင်တာဖော်ပြလို့ရပါတယ်နော်ကျေးဇူးတင်ပါတယ်ချစ်ကိုကိုမင်းဆိုတဲ့တော့ရှင်စာရိုလေးတစ်စောင်ရေးလာတာကတော့မြန်မာအားကစားနဲ့ပတ်သက်တဲ့သတင်းလေးတွေတင်ပေးစီချင်ပါတယ်။ဟုတ်ကဲ့ပါရှင်။ကျမတို့ VOE ကနေပြီးတော့အပတ်စဉ်အားကစားအစီအစဉ်ကိုတော့ရေဒီယိုရောရုပ်မြင်သံကြားပေါ်မှာပါထုတ်လွှင့်ပေးနေတာပါနော်။မြန်မာနိုင်ငံကထူးခြားတဲ့အားကစားသတင်းမျိုးနောက်ပြီးတော့အထူးသဖြင့်တော့နိုင်ငံတကာအားကစားသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်။ဒီအစီအစဉ်ကိုကျမတို့ရဲ့ရေဒီယိုရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုတွေအပြင်ကျမတို့ VOE မြန်မာဝိုင်း website စာမျက်နှာနဲ့ VOE Facebook စာမျက်နှာပေါ်မှာကြည့်ရှုပြီးတော့နားဆင်နိုင်ပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။နောက်ထပ် VOE အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ကတော့ရင်းမျိုးသူဆိုတဲ့ Facebook account ပါရှင်ဖြစ်ပါတယ်။သူကအကုန်လုံးအစီအစဉ်တင်ဆက်တာတွေသဘောကျပါတယ်တဲ့။တခါတလေမြန်မာနိုင်ငံအကြောင်းတိုင်းရတဲ့ခါသတင်းတွေကဆောင်းမတွေကိုမူရင်းအပေါ်မှာပြတင်ဆက်တာကိုလူတွေကနားလည်မှုလွဲပြီးတော့ကြံကြံတန်းစကားလုံးတွေနဲ့ပတ်ချက်ရေးပြီးတော့တုံ့ပြန်ကြတာတွေတွေ့ရင်တော့စိတ်မကောင်းပါဘူးတဲ့။သတင်းထုတ်လွှင့်တင်ဆက်မှုရဲ့သဘောတရားကိုအားလုံးသိထားဖို့လိုပါတယ်။ VOA ဝိုင်းတော်သားတွေကျမ်းမာကြပါစေဆိုပြီးတော့ရေးလာပါတယ်ရှင်။ဟုတ်ကဲ့ပါ။ဒီသောရရှင်ပြောသလိုမျိုးတိုင်းရတဲ့ခါသတင်းတွေမှာပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆောင်းမတွေကိုတင်ပြတဲ့အခါမှာဒီကျမတို့ view ရင်မြန်မာပိုင်းကအဘော်ဖြစ်ပါတယ်ဆိုပြီးတော့ဒီဒေါ်လာထွက်ဆေးဆိုပြီးတော့ဒီသောရရှင်ပြောသလိုပဲရိုင်းဆိုင်တုံ့ပြန်ရေးကြတာတွေတွေ့ရပါတယ်ရှင်ဒါပေမဲ့လည်းဒီသတင်းသဘောတရားကိုနားလည်တဲ့သူတွေကတော့လည်းအများကြီးရှိနေသေးတာမလို့ဟိုအထင်လွဲမှားပြီးတော့ရေးတဲ့သူတွေလည်းဒီနေ့တော့သူတို့လည်းတင်းတီးသွားလိမ့်မယ်လို့ပဲကျမတို့ယူဆမိပါတယ်နော်အခုလိုစာရေးပြောလာတဲ့အတွက်ကျေးဇူးတင်ပါတယ်
တဲ့သောရရှင်ကတော့အားပေးပါတယ် VOA တဲ့အစီအစဉ်တွေကိုအမြဲတမ်းအားပေးနေပါတယ်။ကျောင်းတွေဘယ်လောက်ဖွင့်မလဲဆိုတာသိချင်ပါတယ်။နောက်တစ်ခုကလိုင်းမော်ကနေပြီးချင်းငွေတွေလုပ်ငန်းတွေတရားဝင်လုပ်ငန်းလုပ်နေတာလားဖွင့်ထားတာတကယ်ပါလားတဲ့။ဟုတ်ကဲ့လိုင်းမော်ကနေပြီးတော့လောက်တာတွေကတော့တကယ်ပံကမဟုတ်ဘူးဆိုရင်တော့အစ်အမှန်လို့ပြောရတာခက်ပါရဲ့เนาะဒါကြောင့်မလို့မလုပ်တာကောင်းပါရဲ့။နောက်အကြောင်းတွေပြတော့ပြန်ဖွင့်မလဲဆိုတာမြန်မာနိုင်ငံကိုမေးတာလားဒါမှမဟုတ်တခြားနိုင်ငံတွေကအကြောင်းတွေပြတော့ဖွင့်မလဲဆိုတာမေးရလားဆိုတာရှိပါတယ်။မြန်မာနိုင်ငံကတော့အခုလောလောဆယ်အကြောင်းတွေပြန်ပြတော့ပြန်ဖွင့်မလဲဆိုတာသိပြတော့မှန်းလို့မရပါဘူးเนาะ။ဟိုအမေရိကန်ပြည်အောင်စုမှာယောဂာနည်းနည်းလေးငြိမ်နေတယ်ဆိုတာတော့မှအကြောင်းတွေကပြည်နယ်တစ်ခုနဲ့တစ်ခုအလိုက်အကြောင်းတွေပြန်ဖွင့်တာမဖွင့်ဘူးဆိုတာရှိပါတယ်။ဒီယောဂာကူးစက်မှုအခြေအနေပေါ်မှာမူတည်နေပါတယ်။အဲဒါကြောင့်မလို့ဘယ်ဟာမှတအားပြောလို့မရပါဘူးရှင်။ကိုဗစ်ဆိုလို့ဒီကမ္ဘာမှာကူးစက်ပြန့်နှံ့နေတဲ့ကိုဗစ်ကလည်းအခြေအနေကကောင်းလာတယ်လို့မရှိသေးပဲနဲ့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့ပဲနောက်ထပ်သောရရှင်တယောက်ရေးလာတာကတော့မင်္ဂလာပါခင်ဗျာတဲ့ကျွန်တော်က VOA ရဲ့အမှခံပရိသတ်ပါနေတိုင်းလိုလိုလဲအစီအစဉ်ဒီနားထောင်ပါတယ်တဲ့ဒါဆိုရင်တော့စာလေးပြန်ကြားပေးတာကြားမယ်ထင်ပါတယ်COVID-19 နဲ့ပတ်သက်တဲ့သတင်းတွေနားထောင်တိုင်းမှာတရုတ်နိုင်ငံမှာယောဂဝင်တာဖြစ်တဲ့သူတွေအကြောင်းသိမှပါသလိုပဲเนาะတဲ့မြန်မာနိုင်ငံအပါအဝင်တခြားနိုင်ငံတွေအကုန်လှိမ့်ခံနေရပြီးတော့တရုတ်နဲ့ပတ်သက်ပြီးတော့ COVID-19 အကြောင်းမကြားရလို့မေးကြည့်တာပါတဲ့ဟုတ်ကဲ့ COVID-19 ကတရုတ်နိုင်ငံမှာစတင်ကူးစက်ပြန့်ပွားတာဖြစ်ပေမဲ့တရုတ်အစိုးရကချက်ချင်းဆိုသလိုတော်တော်တင်းတင်းကျပ်ကျပ်ထိန်းချုပ်ပြီးတော့သူတို့စီကနေပြီးတော့ယောဂါကပျောက်ကင်းလူနေပါဖြစ်သွားခဲ့တာပါဒါကြောင့်မလို့လေတရုတ်နိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကတခြားနိုင်ငံတွေထက်စာရင်သိပြီးတော့မကြီးလာတာမလို့မပါတာဖြစ်ပါတယ်အခုတော့တရုတ်နိုင်ငံမှာပြန်ပြောယောဂါကူးစက်မှုတွေဖြစ်ပွားနေတဲ့သတင်းတွေပြန်ပြောတက်လာနေပါတယ်နော်ဒါမဲ့လေအိန္ဒိယနိုင်ငံတို့နောက်ပြီးတော့အမေရိကန်ပြည်အောင်စုဘရာဇီးလ်ဒီလိုမျိုးအကြီးအကျယ်ကိုဗစ်ကိုကူးစက်ပြန့်နှံ့တဲ့နိုင်ငံတွေနဲ့ရှင်တော့တရုတ်နိုင်ငံကမပြောပါတော့ဘူးဖြစ်ပါတယ်ရှင်ဒါနဲ့ COVID ကာလဒီလုပ်ငန်းတွေရန်နာထားရပြီးတော့အလုပ်တွေလည်းမလုပ်ရတဲ့အချိန်မှာအစိုးရကထောက်ပံ့ကြေးငွေတက်နိုင်သလားဒီလိုအပ်တဲ့သူတွေအတွက်ပေးပို့ပါရနော်ဒီမှာနိုင်ငံတော်ကပေးတဲ့ထောက်ပံ့ကြေးငွေမရပါဘူးဆိုတော့ရေးလာတဲ့စာရင်းမကြခဏရရှိပါတယ်သူကတော့သူတို့နေတဲ့မြို့နယ်မှာဘယ်သူမှမရပါဘူးဆိုပြီးတော့အခုလိုမျိုးရေးလာတာပါ
မင်္ဂလာပါ VOA ရေကျွန်တော်တို့မကွေးတိုင်းဒေသကြီးစင်ပေါင်ဝဲမြို့နယ်မောင်တုံကျေးရွာမှာတော့နိုင်ငံတော်ကထောက်ပံ့ပေးတဲ့ငွေတွေကိုစင်ရသာလက်လုတ်လက်စားတတ်တတ်မဝေဘဲနဲ့တရွာလုံးကိုဝေပစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အုတ်ချုံရီမူကမရှိစင်းရသားတွေကိုစင်းရင်လာပေးလဲပါပြောတော့မရှိစင်းရသားတတ်တတ်မဟုတ်ဘဲနဲ့လေပိုင်ရှင်တွေကောကားပိုင်ရှင်တွေပါစင်းရင်သွားပေးကြပါတယ်ကျွန်တော်တို့ရွာမှာအင်ဂျီ200ရှိပါတယ်စင်းရသားလက်လုတ်လက်စားက80ကျော်ရှိပါတယ်စင်းရင်သွားပေးတော့လက်လုတ်လက်စားရောချမ်းသာတဲ့သူရောဥည်130သွားပေးပါတယ်အမှန်တကယ်ရတော့အထက်ကတိန်တောင်ကို2000နှုန်းနဲ့43အိမ်တောင်စုစာချပေးပါတယ်အိမ်တောင်စုများလို့ဆိုပြီးတော့အထက်ကဖြတ်ချတာပါဘိုးကဖြတ်တာလားတိုင်းကဖြတ်တာလားမြို့နယ်ကဖြတ်တာလားဆိုတော့လေကျွန်တော်တို့ကမသိရပါဘူးဒါကြောင့်မို့လို့စင်ရသားတသက်အိမ်တော်စုစည်ရင်းကိုအတိအကျဖြစ်အောင်စည်ရင်းပြုစုပေးပါလို့အထက်လူကြီးတွေကသိအောင် VOA ကတစင်တင်ပြလိုက်ပါတယ်ဗ
ျသူတို့ဒေတာမှာဒီထောက်ပံ့ကြီးပေးအပ်တဲ့နေရာမှာမြတ်မြတ်တထပေးအပ်မှုမရှိပါဘူးဆိုပြီးတော့အခုလိုရေးပြီးတော့တိုင်တန်းလာတာဖြစ်ပါတယ်နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။သောရရှင်မျက်မိုးဆိုတဲ့သောရရှင်ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပြက်အာရုံနေတဲ့ပုံရှိတယ်ဆိုတာသူ့ရဲ့စာမှာတွေ့ရပါတယ
်။အရင်နှစ်တွေကထက်ပြည်သူတွေဒုက္ခမရောက်ပဲနေမလား။သူတို့ကပြောပါသေးတယ်။အခွန်အောက်ချင်းအဖြစ်တိုင်းပြည်ဗန္ဓာကိုတိဆောက်တာပါတဲ့။ဟုတ်ပါတယ်အခွန်မဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်လဲတိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုတ်သွားလုပ်နေရအောင်ပါပ
ါဟုတ်ကဲ့ကိုမြတ်မူကတိုင်းပြည်လဲအခွန်တွေပဲကျန်တော့တယ်လို့ရေးလာတာပါသောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြမတိချစ်သောရရှင်တွေအတွက်မြတ်တာဒေလန်းဆောင်တချင်းလေးတစ်ပုဒ်နဲ့လဲဖြောပြေးပေးသွားအောင်ပါဖြစ်ပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကို
မြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်ခုတော့ VOA တော်ရရှင်တွေအတွင်းဒီပေါ်ပေါ်ပေါ်ပါမြေတားဒေးလက်ဆောင်မြန်မာတခြင်းလေးတပုတ်နဲ့ဖြောပြပေးချင်ပါတယ်ရှင် Gravity အပြင်ဘက် Contrast ဆိုတဲ့စာသားလေးနဲ့တခြင်းလေးဖြစ်ပါတယ်တခြင်းရဲ့ခေါင်းစဉ်ကတော့နှေးသွားတယ်ဖြစ်ပါတယ်ထက်ရန်တည်ဆူထားတဲ့နှေးသွားတယ်ဆိုတဲ့တခြင်းလေးကိုနားထောင်ကြည့်ပါအောင်နော်ဆိုရဲနှေးသွားတယ်ဆိုတဲ့တခြင်းနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသည်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါသည်ကျွတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့ VOA Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တာပါ။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ခုဆက်ပြီးကမ္ဘာတစ်လွှာကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အီတလီနိုင်ငံတောင်ပိုင်းကပြတိုက်တစ်ခုကိုရှေးဟောင်းအကျွေစေး200ကျော်ခရီးရန်ဘုံကြီးတစ်ပါးကတဆင့်တခိုးတစ်ယောက်ကပြန်ပေးခဲ့ပါဗါး။အာဂျင်တီးနားနိုင်ငံမှာကမ္ဘာအကြီးဆုံးဒိုင်နိုဆောကြီးရဲ့အယိုးစုကြောက်ဖြစ်ရုပ်ကျွန်းတွေကိုတူးဖော်နိုင်ခဲ့ပါဗါး။ဒီလိုကမ္ဘာတစ်လွှာကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါဗါး။
ရှေးဟောင်းကျွေစေ200ကျော်ကိုတခုတစ်ယောက်ကခရီးရန်ဘုံကြီးတစ်ပါးကနေတဆင့်အီတလီနိုင်ငံတောင်ပိုင်းကပြတဲ့တခုကိုပြန်ပေးခဲ့ပါတယ်။တခိုးလိုယူဆတဲ့အမီပွန်ဖော်လို့သူတဦးကအပြစ်တွေကိုခွင့်လွှတ်ပေးဖို့ကြားမှရင်နေပယ်မျိုးကပေးစတမ်ရှေးဟောင်းဥယင်ပြတဲ့ကိုပြန်ပေးဖို့အကျွေစေးတွေကိုပေးခဲ့တာပါ။အဲ့ဒီပြလိုက်ရဲ့ညွှန်ကြားရေးမှုလက်ထဲကိုထည့်ပေးဖို့ကိုလည်းအဲ့ဒီလူကမှားကြားခဲ့တယ်လို့ပြတဲ့ကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ပြန်ပေးခဲ့တဲ့ရှေးဟောင်းကျွေစေ208ခုမှာ9ခုကအတူတူဖြစ်ပေမဲ့လို့အများစုက BC 300စုကဖြစ်ပြီး AD 400စုကအကျွေစေးတွေလည်းပါပါတယ်။အခုလိုအီတလီရှေးဟောင်းနယ်မြေတွေကပစ္စည်းတွေခိုးယူခံရပြီးပြန်ပေးတဲ့အဖြစ်မျိုးတွေကအရင်ကလည်းဖြစ်မှုပါတယ်။အကြောင်းကတော့ဒီပစ္စည်းတွေဟာကျင်းစာတင့်နေတယ်လို့တချို့တွေကယုံကြည်ကြလို့ဖြစ်ပါတယ်ရှင
်။ရုရှားနိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာမိုးပြန်တိုက်စီးအမှားယာဉ်မော်ဒယ်အစ်စ်တစ်စင်းကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။ဒီရင်ကို Hoverself ကုမ္ပဏီကစမ်းသပ်ခဲ့တာဖြစ်ပြီးတော့2021ခုနှစ်အတွင်းအမြောက်အများထုတ်လုပ်ဖို့လည်းရည်ရွယ်ထားပါဗျ။အခုလက်ရှိစမ်းသပ်နေတဲ့မိုးပြန်တိုက်စီဟာရုရှားနိုင်ငံနဲ့ UAE, RS စော်ဘွားများပြည်ထောင်စုမှစမ်းသပ်အောင်မြင်ထားတယ်လို့ကုမ္ပဏီကပြောပါဗျ။အ
အနာဂတ်မှာဒီမိုးပြန်အစားရင်သာမြို့ကြီးတွေမှာအသုံးချနိုင်မယ်ဆိုရင်တိကီလိုမီတာအတွက်ကုန်ကျစရိတ်ရုရှားရူဘယ်20အမေရိကန်ဒေါ်လာ28ပြားလောက်ပဲကျသင့်မယ်လို့ကုမ္ပဏီဘက်ကပြောပါတယ
်။ကင်ညာနိုင်ငံမှာသိပ္ပံပညာရှင်တွေကမြို့ထုံးပြောင်းပွေတော့မဲ့မြောက်ပိုင်းချန်ပီယံမျိုးကိုကယ်တင်နိုင်ဖို့အတွက်သတိသားနှစ်ခုထပ်မံဖန်တီးနိုင်ခဲ့ပါတယ်။ဒီအောင်မြင်မှုကြောင့်ချန်ပီယံမျိုးသတိသားစုစုပေါင်း5ခုရှိသွားပါပြီ။တရားမဝင်အမဲလိုက်တက်ပြတ်မှုတွေကြောင့်ကဘာပေါ်ကအဲ့လိုမြောက်ပိုင်းချန်ပီယံမျိုးတွေဟာနှစ်ကောင်ပဲကျန်တော့တာဖြစ်ပြီးနာချင်းနဲ့ဖာတူးဆိုတဲ့အမေနဲ့သမီးနှစ်ကောင်ပဲကျန်လာပါ။သူတို့နှစ်ကောင်စလုံးကလည်းမျိုးပေါင်းတဲ့အတွက်မျိုးတုံးတို့မဲ့အနေကိုရင်ဆိုင်နေရပါပြီ။အခုတော့သူတေသနာပညာရှင်တွေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေရဲ့ချိုးဖောက်မှုကြောင့်တည်ဆုံသွားပြီဖြစ်တဲ့ချန်ပီယံကြီးတစ်ကောင်ရဲ့တုပ်ပိုးနဲ့အမမျိုးဦးဆဲတွေကိုပြင်ပမျိုးပွားနည်းကိုတုံပြီးတရေအောင်ဖို့လှုပ်ဆောင်နိုင်ခဲ့တာပါ။လလို့ဆင်မှာအဲ့ဒီသတိသား၅ခုကိုနိုက်ထရိုဂျင်အရင်နဲ့အေးခဲထားပြီးတော့အငါးကိုဝင်ဆောင်မဲ့မိခင်ကိုရှာဖွေနေပါတယ်။အခုလိုလှုပ်ဆောင်နေတဲ့ Bio Rescues အဖွဲ့အနေနဲ့တောင်ပိုင်းကျန်းဖြူမျိုးစိတ်ခွဲတစ်ခုကကျန်းဖြူမတွေကိုကိုဝင်ဆောင်နိုင်မဆောင်နိုင်စမ်းသပ်ဖို့ကြံရှိနေပါတယ်။နောက်၃နှစ်အတွင်းမြောက်ပိုင်းကျန်းဖြူတကောင်တော့မွေးနိုင်ဖို့စီစဉ်နေပြီးလာမယ့်အနည်း20အတွင်းမှာတော့အကောင်ရည်တက်လာအောင်လှုပ်ဆောင်နိုင်ဖို့လည်းမျှော်လင့်ထားပါတယ်ရှင်။
အာဂျင်တီးနားနိုင်ငံမှာကမ္ဘာအကြီးဆုံးဒိုင်နိုဆောကြီးရဲ့အယိုးစုကြောက်ဖြစ်ရုပ်ကျွင်းတွေကိုတူးဖော်နိုင်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်68တန်းနီးပါးကကမ္ဘာပေါ်မှာကျင်းလည်ကျဆားခဲ့ကြတဲ့ဒီတတ္တဝါကြီးရဲ့အယိုးစုကြောက်ဖြစ်ရုပ်ကျွင်းအပိုင်းအစတွေကို2012ခုနှစ်ခရဲကစတင်တွေ့ရှိခဲ့တာဖြစ်ပေမဲ့လည်းအဲ့ဒီအချိန်တုန်းကအယိုးစုတွေမပြည့်စုံသေးတဲ့အတွက်တွေ့ရှိမှုဟာဘလောက်အရေးပါသလဲဆိုတာကိုမသိခဲ့ပါဘူး။ကျော်ရုံ24ခုနဲ့တခြားအယိုးတွေကိုစူးစီးဆက်ဆက်နိုင်တော့မှသာအပင်စားဒိုင်နိုဆောမျိုးဖြစ်တဲ့တိုက်တန်နိုဆောလို့ခေါ်တဲ့အကောင်ကြီးဖြစ်နိုင်ကြောင်းနဲ့ကမ္ဘာပေါ်မှာရှာဖွေတွေ့ရှိသမျှထဲမှာအကြီးဆုံးဖြစ်နိုင်ကြောင်းကြေညာနိုင်ခဲ့တာပါ။တိုက်တန်နိုဆောတွေဟာလေဗင်းရှည်အမီးရှည်နဲ့တိုင်လုံးလို6ယောက်တွေရှိတဲ့ဆောရိုပေါ့အုပ်စုအနွယ်ဝင်အရွက်စားဒိုင်နိုဆောတွေဖြစ်ပါတယ်။အခုတွေ့ရှိရတဲ့ကြောက်ဖြစ်ရုပ်ကျွင်းတွေဟာအပြည့်အစုံမရှိသေးပေမဲ့လည်းတွေ့ရသမျှထဲမှာတော့အကြီးဆုံးဖြစ်တဲ့အကြောင်းပညာရှင်တွေကပြောပါတယ်ခင်ဗျာ
။တော်ရရှင်များရှင်တင်းငူနီနီညာပိုင်းတွေ့အပတ်စင်ကနာရီကိုနာဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ယူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့မူလအကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့ရောက်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှဝူဟန်မြို့သား၅ဆီတစ်ခုကိုတွားရောက်ခဲ့ပါတယ်။အစောပိုင်းယောဂကုသသူတွေကိုကုသပေးခဲ့တဲ့ဆေးရုံတွေကအ ਨੇ ဆုံးဆေးရုံတရုံကိုလည်း WHO ကိုယ်စားလှယ်အဖွဲ့တွားရောက်ခဲ့ပြီးဖြစ်ပါတယ်။ကာကွယ်ဆေးနှင့်ပတ်သက်ပြီးတော့လောလောဆယ်ဗြိတိန်နိုင်ငံအလေးထားလှုပ်ဆောင်သွားမယ့်ကိစ္စက EU ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်သွားဖို့ဖြစ်တယ်လို့ဗြိတိန် COVID-19 ကာကွယ်ဆေးဆိုင်ရာဝန်ကြီးနာဒင်းဇာဟာဝီကဒီကနေ့ Sunday Telegraph သတင်းစာကိုပြောပါရယ်ကာကွယ်ဆေးတင်ပို့ရေးဗြိတိန်နဲ့ဥရောပသမဂ္ဂတို့နှစ်ဖက်အခြေတည်အငင်းပွားမှုတွေဖြစ်ပွားအပြီးမှာသူကအခုလိုပြောကြားလိုက်တာဖြစ်ပါရယ်ရုရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အထိုက်ခံခေါင်းဆောင်နေဗာနီကိုထောက်ခံတဲ့ဆန္ဒပြသူ900ထက်မနည်းကိုရဲတပ်ဖွဲ့ကဒီကနေ့ဖမ်းဆီးလိုက်ပါတယ်။ရုရှားနိုင်ငံအရှေ့ပိုင်းကဗလာဒီဗော့စတော့မြို့အပါအဝင်ဆိုက်ဘီးရီးယားဒေသမှာလည်းဆန္ဒပြသူတွေဟာဖမ်းဆီးတာတွေတရားစွဲတာတွေကိုအာခံပြီးတော့ပထမဆုံးအကြိမ်ဆန္ဒပြခဲ့ပါတယ်။နေဗာနီကိုလာမယ့်အင်္ဂါနေ့မှာတရားရုံးထုတ်စစ်ဆေးတာတွေလုပ်မှာဖြစ်ပြီးထောက်ခံသူတွေကတော့နိုင်ငံတဝန်းဆန္ဒပြဖို့ထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာတတိယအကြိမ်ပြည်သူ့လွှတ်တော်အစည်းအဝေးတွေကိုမနေ့ပြန်မှာစတင်မှာဖြစ်ပြီးပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ဒီဥက္ကဋ္ဌတွေကိုရွေးချယ်တင်မြှောက်သွားမှာဖြစ်ပါတယ်။တတိယအကြိမ်ပြည်သူ့လွှတ်တော်ရဲ့ပထမပုံမှန်အစည်းအဝေးကိုမူလကသတ်မှတ်ထားတဲ့အတိုင်းမနေ့ပြန် February လ၁ရက်နေ့မနေ့10နာရီမှာစတင်သွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကဒီကနေ့ထုတ်ပြန်ကြေညာထားပါတယ်ရှင်။တော်ရရှင်များရှင်တင်းငွင့်နေနေညပိုင်း VOE အစည်းအစဉ်တွေကတော့ဒီလောက်ပါပဲရှင်။VOE ကိုအပိနာဆင်းတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကောမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသိစင်အောင်ပါ
This program has come to you from the Voice of America, Washington.